Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ28ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုည9:20အချိန် American ပြည်အောင်စုမြို့တော် Washington DC ကနေ line 2m 24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မိုင်းအတန်းစမှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုနားလည်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ American သမ္မတဒေါ်နယ်ထရမ့်ကစီးရီးယားနိုင်ငံကဒုက္ခသည်တွေ American ပြည်ထောင်စုတွေဝင်ရောက်မလာနိုင်အောင်တားဆီးတဲ့သမ္မတအမိတ်နှစ်ရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ Britain ဝန်ကြီးချုပ် Theresa May ဟာတူရကီသမ္မတအာဒိုဝါနဲ့တူရကီနိုင်ငံမြို့တော် Ankara မှာတွေ့ဆုံပြီးတော့နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ရောင်ပြုံနျူကလ িয়ার စက်ရုံမှာရှိတဲ့ Plutonium ဓာတ်ပေါင်းပိုကနျူကလ িয়ার အစီအစဉ်တွေကိုပြန်ပြီးတော့စာကောင်းစနေနိုင်တယ်လို့မြောက်ကိုရီးယားနျူကလ িয়ার ရေးစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အခြေခံအဆောက်အဦတွေပိုကောင်းအောင်လုပ်ဖို့လိုတဲ့အကြောင်းနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေနဲ့လူဝင်မှုဥပဒေတချို့ကိုပြောင်းဖို့လဲလိုလိမ့်မယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
သူတို့တောင်းဆိုချက်တွေကတော့အခြေခံအဆောက်အဦပေါ့ဒီဥစ္စာတွေဆက်မဆက်သွယ်ရေးရယ် energy ပေါ့နော်တက်စစ်ရရှိဖို့ရယ်
မြန်မာနိုင်ငံဆက်မှုလုပ်မှုကုန်သည်များအဖွဲ့ချုပ် UMFCCI ဒူဥက္ကဋ္ဌဒေါက်တာမောင်မောင်လေးကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင်မြန်မာတခွင်စီစဉ်တဲ့သတင်းနောက်မှဆူစာရတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါ။
အမေရိကန်နိုင်ငံရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်တဲ့အနေနဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်တာကိုအချိန်ကန့်သတ်မရှိတားမြစ်လိုက်တဲ့သမ္မတအမိတ်နှစ်ရက်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုပြည်ပကျန်းဖတ်သမားတွေဝင်ရောက်မှုမှာကာကွယ်သည့်ဥပဒေလို့ခေါ်တဲ့ဒီသမ္မတရဲ့အမိတ်ထဲမှာကျန်းဖတ်သမား NDRD နဲ့ပတ်သက်ပြီးတော့စိုးရိမ်ရတဲ့နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့နဲ့ပြည်ဝင်ခွင့်နဲ့ပတ်သက်တဲ့တခြားအကျိုးခံစားခွင့်တွေပိတ်ပင်ဖို့ကိုပြောထားပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တွေနဲ့ရွှေပြောင်းချေချနေထိုင်သူတွေဟာအရင်ဘယ်တော့မှနဲ့မတူတော့အောင်ကူညီတွေလိုအပ်နေပြီးတော့အမေရိကန်ရဲ့ရွှေပြောင်းချေချနေထိုင်မှုအစီအစဉ်တွေကကမ္ဘာမှာအရေးကြီးဆုံးအစီအစဉ်တွေကတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကလက်မှတ်ထိုးပြီးနိုင်ပိုင်းအတွင်းမှာပဲကုလသမဂ္ဂအေဂျင်စီနှစ်ခုကလည်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ပဋိပက္ခတွေညမနေဆက်မှုတွေကနေထွက်ပြေးလွတ်မြောက်ကြတဲ့သူတွေအပေါ်ကာကွယ်စောင့်ရှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့ခိုင်မာတဲ့ဥဆောင်မှုနဲ့နေပေါင်းများစွာရှိလာခဲ့တဲ့အစင်းလာတွေကိုဆက်ထိန်သွားနိုင်ဖို့မျှော်လင့်ကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့နိုင်ငံတကာရှေ့ပြောင်းခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့တွေကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာကောင်းဆောင်တချို့နဲ့ဒီကနေ့တယ်လီဖုန်းဆက်စကားပြောဆိုဖို့ရှိပါတယ်။ဒီထဲမှာရွေးကောက်ပွဲပြီးပထမဆုံးတွေ့ဖို့စီစဉ်ထားခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေလည်းပါဝင်ပါတယ်။ Pacific ရေဝန်နိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ကြောင်း Mr. Trump လက်မှတ်ရေးထိုးလိုက်ပြီးရက်ပိုင်းအကြာမှာအခုလိုတယ်လီဖုန်းဆက်ပြောဆိုကြမှာပါ။ကမ္ဘာစီးပွားရေးလေပတ်မှုရဲ့40ရာခိုင်နှုန်းလောက်ရှိတဲ့ TPP ထဲမှာဂျပန်နိုင်ငံအပါအဝင် Pacific ရေဝန်ကတခြား10နိုင်ငံလည်းပါဝင်ပါတယ်။ရှင်ဇိုအာဘေဟာသမ္မတဟောင်းဥပမာလိုပဲ TPP ကိုအထူးထောက်ခံသူဖြစ်ပါတယ်။ Mr. Abe ပြီးရင်ဂျမန်ဝန်ကြီးချုပ် Angela Merkel နဲ့စကားပြောဖို့စီစဉ်ထားပါတယ်။ဝန်ကြီးချုပ် Merkel ဟာ Syria ဒုက္ခသည်တွေကိုသူ့နိုင်ငံတွင်ဝင်ရောက်ခွင့်ပေးထားလို့ဒီကိစ္စမှာဝေဖန်သူတွေရှိတယ်လို့ထောက်ခံသူတွေလည်းရှိပါတယ်။ Donald Trump ကတော့ Syria ဒုက္ခသည်တွေကို American နိုင်ငံတွင်ဝင်ရောက်ခွင့်အချိန်အကန့်အသတ်မရှိပေးပင်ဖို့ Executive Order လို့ခေါ်တဲ့သမ္မတအမိန့်ကိုတောက်ကြနေမှာလက်မှတ်ရေးထိုးလိုက်တာပါ။ဒါအပြင် Russia သမ္မတ Vladimir Putin နဲ့လည်း Trump တို့တယ်လီဖုန်းဆက်စကားပြောဆိုဖို့ရှိပါတယ်။ဒါဟာ Donald Trump ရဲ့သမ္မတကြမ်းကြိမ်ပွဲအပြီး Russia သမ္မတနဲ့ပထမဆုံးဖုန်းဆက်ပြောဆိုကြမှာဖြစ်ပါတယ်အမေရိကန်ရုရှားနဲ့နိုင်ငံဆက်ဆံရေးပုံမှန်ပြန်ပြစ်ချင်တယ်ဆိုပြီးကောင်းဆောင်တို့တို့ပြောဆိုထားကြတာဖြစ်ပါတယ
်တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်ခဲ့ပြီးတဲ့နောက်မှာလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းသွားဖို့ကတူရကီနိုင်ငံအတွက်အရေးကြီးတယ်လို့တူရကီသမ္မတရေဂျက်တာယီအာရိုဝါနဲ့စနေနေ့ကတွေ့ဆုံပြီးမှဗြိတိရှ်ဝန်ကြီးချုပ်ထရီဇမေကပြောလိုက်ပါတယ်တူရကီနိုင်ငံမှာရောက်ရှိနေတဲ့မစ်မေကတူရကီသမ္မတအာရိုဝါနဲ့တွေ့ဆုံပြီးတဲ့နောက်သူတို့နှစ်ဦးပူးတွဲပြီးတော့ကြေညာချက်တစ်စောင်လည်းထုတ်ပြန်ခဲ့ပါတယ်။ခေါင်းဆောင်တို့ဟာကုန်သွယ်ရေးကာကွယ်ရေးနဲ့အစွန်းရောက်မှုတိုက်ဖျက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာအာရိုဝန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှသမ္မတတစ်ဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ဗြိတိသျှဝန်ကြီးချုပ်ထရီဇာမေးဟာတူရကီသမ္မတရေဂျက်တာယီအာရိုဝါနဲ့တွေ့ဆုံမှုအတွက်တူရကီနိုင်ငံကိုစနေနေ့ကရောက်ရှိလာခဲ့တာပါ။ဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ကပထမဆုံးအကြိမ်တူရကီကိုသွားရောက်တဲ့မစ္စမေးရဲ့ခီးစဉ်ကိုဗြိတိန်နိုင်ငံမှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဇူလိုင်လမှာတူရကီအစိုးရကသူတို့ကိုအာဏာသိမ်းဖို့ကြံစီမှုနောက်ပိုင်းအရသားတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာနဲ့ပတ်သက်လို့ဗြိတိန်မှာဝေဖန်နေကြတာဖြစ်ပါတယ်ခင်ဗျာ။
ဂ 6နှစ်နေပါကြဆီးရီးယားပြည်ရင်းစစ်အဆုံးသတ်မဲ့သဘောတူညီမှုတခုခုရာရခဲ့မယ်ဆိုရင်တမရဘာရှာအယ်အာဆတ်ကိုနောက်တမရတပ်တန်းဆက်ခံဖို့ခွင့်ပြုပေးတယ်လို့ပရတိန်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်အရင်နှောင်းကတော့ဆီးရီးယားငြိမ်းချမ်းရေးသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်တမရအာဆတ်အာနာဆွန့်လွတ်ဖို့အမေရိကန်နဲ့မဟာမိတ်အနောက်နိုင်ငံတွေဘက်ကတစ်ချိန်လုံးအခိုင်အမာတောင်းဆိုလာတာပါဒါပေမဲ့လည်းနိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ရဲ့မှတ်ချက်စကားဟာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်နိုင်ငံတန်နိုင်ငံဖြစ်တဲ့ပရတိန်နိုင်ငံတွင်အတိအကျကြတဲ့မူဝါဒရေးရအပြောင်းလဲဖြစ်လာနိုင်တဲ့သဘောလဲဆောင်ပါတယ်။တောက်ကြနဲ့ကအင်ဖီရောမှာပရတိန်ဝန်ကြီးချုပ်ထရီဇာမင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဆီးရီးယားအကြောင်းပြောဆိုမသွားကြပါဘူး။ဝန်ကြီးချုပ်ထရီဇာမင်းရဲ့အမေရိကန်ခီးစဉ်မှာဘော်ရစ်ဂျွန်ဆန်လိုက်ပါမလာပေမဲ့လည်းလန်ဒန်မြို့မှာလွတ်တော်အမတ်တွေနဲ့ဆီးရီးယားအရေးဆွေးနွေးခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်ရဲ့အစိုးရတည်တက်လာပြီးနောက်ပိုင်းဆီးရီးယားပဋိပက္ခနဲ့ပတ်သက်လို့ပါဝင်ကြသူအားလုံးသူတို့ရဲ့အနေအထားကိုပြန်သုံးသပ်တယ်လို့ဘော်ရစ်ဂျွန်ဆန်ကပြောဆိုသွားပါတယ်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24kHz 12395ကလိုင်းဒိုမီတာ 25kHz 11965ကလိုင်းဒိုမီတာ 32kHz 932ကလိုင်းဒိုမီတာ 58kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့ရောင်ပြောင်းနျူကလ িয়ার ဆက်ရုံမှာရှိတဲ့ပလူတိုနီယံဓာတ်ပေါင်းဘူကနျူကလ িয়ার အစီအစဉ်တွေကိုပြန်ပြီးတော့စကောင်းစနေနိုင်တယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုစောင့်ကြည့်နေတဲ့အမေရိကန်သုတေသနအဖွဲ့ကပြောလိုက်ပါတယ်။38 North Ox ဆိုတဲ့အင်တာနက်ဆောင်မျက်နှာကနေတောက်ကြနေကဓာတ်ပုံတွေထုတ်ပြန်လိုက်ပြီးတော့အဲ့ဒီမှာတော့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ပလူတိုနီယံတွေထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့သုံးပြီးသားလောင်စာကြောင်းတွေကိုတွေ့ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအစိုးရဟာဒီဓာတ်ပေါင်းဘိုကိုပြန်ဆောက်ဖို့အတွက်ပြင်ဆင်နေတယ်ဆိုတာကိုညွှန်ပြနေတယ်လို့ဆိုပါတယ်။ရောင်ပြောင်းဓာတ်ပေါင်းဘိုရဲ့ဓာတ်ပုံတွေမှာဓာတ်ပေါင်းဘိုကိုအေးခံတယ်လို့ယူဆရတဲ့ရေတွေပန်းပြီးထွက်နေတာကိုကြည်ကျင်းအဖြစ်ဓာတ်ပေါင်းဘိုဟာတစ်ခါပြန်ပြီးလဲပတ်နေတယ်ဆိုတဲ့လက္ခဏာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့စောင့်ကြည့်နေတဲ့အဲ့ဒီအင်တာနက်ဆာမျက်နှာကပြောပါတယ်အဲ့ဒီအင်တာနက်ဆာမျက်နှာကိုတော့ Washington DC မှာရှိတဲ့ Johns Hopkins တက္ကသိုလ်ရဲ့အစိုးရနိုင်ငံတကာလေ့လာရေးဌာနကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဒီဓာတ်ပေါင်းဘိုဟာအတန်အသင့်ကြီးမားတဲ့အားနဲ့လဲပတ်တာဖြစ်နိုင်ပေမဲ့နောက်ထပ်သတင်းအချက်အလက်တွေမရဘဲနဲ့တော့ဒီဓာတ်ပေါင်းဘိုဟာဘလောက်အားနဲ့လဲပတ်နေတယ်ဆိုတော့ကိုခံမှန်းဖို့ခက်တယ်လို့သူတေတီတွေကပြောပါတယ်ခင်ဗျာ
Pacific ရဝန်ဒေတာတဝိုက်ကလူအတော်များများဟာတရုတ်နှစ်တကူပွဲတော်ကိုဒီကနေ့စနေနေ့မှာဆင်နွှဲကျင်းပကြပါရယ်။လာမယ့်နှစ်ဟာတရုတ်ရိုးရာကျက်နှစ်ဖြစ်ပါရယ်။တရုတ်နိုင်ငံမြို့တော်ပေကျင်းမှာတော့ထောင်နဲ့ချီတဲ့လူတွေဟာဘုံကျောင်းတွေမှာအမွေတိုင်းတွေထွင်ညင်ပူဇော်ရင်းလာမယ့်နှစ်တက်မှာကံကောင်းပြီးကျမ်းမာဖို့ဝတ်ပြုဆုတောင်းကြပါရယ်။ပေကျင်းမြို့တော်မြို့ခံတချို့ကတော့လွန်ခဲ့တဲ့14ရာစုအစပိုင်းမှာနှစ်ပေါင်း200ကျော်အုပ်ဆိုးခဲ့တဲ့မင်းမင်းဆက်ကတီရှိခဲ့တဲ့ခေါင်းလောင်းကိုထိုးဖို့ဘာဒါချူအပန်းချံကိုတွားရောက်ကြပါတယ်။တရုတ်နိုင်ငံအရှေ့မြောက်ရက်ကဂျင်လင်းပြည်နယ်မှာတော့ရန်ကုန်ရိုးရာအကနဲ့နေတဲ့ကိုကြိုဆိုခဲ့တာပါ။တောင်ကိုရီးယားနိုင်ငံကဂျင်မင်ကပ်အရက်မှာလဲလူနာလို့ခေါ်တဲ့နေတဲ့ကိုကာလာကိုဆယ်စုနှစ်တွင်နဲ့ချီကွဲကွာတွားခဲ့တဲ့မိသားစုဝင်တွေကိုအောက်မေ့တဲ့ကာလာအဖြစ်သတ်မှတ်ထားပါတယ်။ရိုးရာဒလိအရာအကြီးဆုံးသားကဆမ်မုံတွေတစ်သီးတွေနဲ့ငါးတွေကိုဖျားဆင်းမှာကတ်လူပေးရတာပါ။ကိုရီးယားစစ်ပွဲဖြစ်ပွားခဲ့ရာခဲနေတဲ့အင်ဂျင်မြစ်ပေါ်မှာလဲတက်ကြီးရွယ်အတော်များများလာရောက်ဝတ်ပြုဆူတောင်းခဲ့ကြပါတယ်။
နေတဲ့ကူပွဲတော်တွေဆင်နွှဲနေတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာမီးရှူးမီးပန်းမဖောက်ရအမိန့်ထုတ်ပြန်ထားပေမဲ့မလိုက်နာကြလို့ဒီကနေ့စနေနေ့မနက်မှာတော့လေတုညဉ့်ညံ့မှုစိုးစိုးဝါးဝါးဖြစ်နေပြီးတော့တမျိုးလုံးမီးခိုးမြူတွေနဲ့ဆိုင်းနေပါတယ်။လေထဲမှာပါဝင်တဲ့လူကိုအနေဖြစ်စေတဲ့အမုံမွားတွေဟာ၅နှစ်အတွင်းမှာဒုတိယအမြင့်ဆုံးအတိုင်းအတာကိုရောက်နေတယ်လို့ဘေကျင်းမြို့စီမံတရားရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကပြောကြောင်းတရုတ်ဆိုရသတင်းစာကစနေနေ့မှာထုတ်ပြန်ပါတယ်။တရုတ်နိုင်ငံမှာပတ်ဝန်းကျင်ညဉ့်ညံ့မှုကိုစိုးဝါးတဲ့အခြေအနေကိုတားဆီးနိုင်အောင်လုပ်မယ်လို့ဗဟိုဆိုရကပေးထားတဲ့ကတိရဲ့တစိမ့်တဒေသအဖြစ်နဲ့ဘေကျင်းအုပ်ချုပ်ရေးအဖွဲ့က2014ခုနှစ်ကစပြီးတော့ပတ်ဝန်းကျင်ညဉ့်ညံ့မှုတားဆီးရေးလှုပ်ဆောင်နေတာပါ။ရည်သူညဉ့်ညံ့မှုကပိုဆိုးလာကအများပြည်သူကျန်းမာရေးထိခိုက်စေနိုင်တဲ့အဖြစ်တဲ့ဒီဖြစ်လာတယ်လို့အစိုးရကပြောထားပါတယ်။လမ်းမေးစည်းတွေထိန်ချုပ်မှုနဲ့နှစ်တကူအချိန်ဒီမှာရိုးရာမိပန်းဖောက်တာတွေကိုတားမြစ်ထားပါတယ်။မိရှူမိပန်းဖောက်တာဟာလေတုညဉ့်နှံမှုကိုတိုးပွားတာဖြစ်တဲ့ဆိုတော့အရိဒအဘော်ဆောင်းမကိုတော့ဒီကနေ့ပြည်သူ့နေ့စဉ်သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဩစတြေးလျ Open Tennis အမျိုးသမီးတဦးချင်းနောက်ဆုံး Final မှာတော့ Serena Williams ဘိုးဆွဲပြီး Grand Slam ဆုဖလာကို23ချိန်မြောက်ဘိုးဆွဲသွားပါတယ်။ Melbourne မြို့က Rock Lover တင်းနစ်ကွင်းကြီးမှာစနေနေ့က Serena Williams နဲ့ Venus Williams တို့အကြိမ်နဲ့ကစားခဲ့ကြရမှာ Serena က 6-4 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးဘိုးဆွဲသွားခဲ့တာပါ။ဒီပွဲကိုနိုင်လိုက်တဲ့အတွက် Serena ဟာ Australia Open ကို9ချိန်မြောက်ဘိုးဆွဲရဖြစ်တယ်လို့ Grand Slam ပြိုင်ပွဲမှာလည်း23ချိန်ဘိုးဆွဲပြီးတော့ Open Era လို့ခေါ်တဲ့ကြေးစားကစားသမားတွေပဲကစားရခဲ့မှာအများဆုံးစံချိန်တင်လိုက်နိုင်တာဖြစ်ပါတယ်။အရင်ကတော့ဂျာမနီက Steffi Graf က22ချိန်နဲ့ Open Era မှာအများဆုံးစံချိန်တင်ထားတာပါ။အသက်35နှစ်ရှိပြီဖြစ်တဲ့ Serena ဟာဒီပွဲနိုင်လိုက်တဲ့အတွက်ကမ္ဘာအဆင့်တနေရာကိုလည်းပြန်ရောက်သွားပြီဖြစ်ပါတယ်။ Serena ကသူအခုလို Grand Slam Player တွေစံချိန်တင်အလောက်အောင်အနိုင်ရတာဟာသူ့ရဲ့အမဖြစ်တဲ့ Venus Williams ကြောင့်ဖြစ်ကြောင်း Venus ကိုအားကြပြီး Tennis ကစားရာကနေ Grand Slam Player တွေအနိုင်ရပြီးထိပ်တန်းကစားသမားတယောက်ဖြစ်ခဲ့တာလို့ပွဲအပြီးစုယူစင်မှာသူ့ရဲ့အမကိုဂုဏ်ပြုချီးကျူးသွားပါတယ်။မနက်ဖြန်တနင်္ဂနွေနေ့မှာတော့အမျိုးသားတဦးချင်း Final ပွဲကိုစွစ်ဇာလန်က Roger Federer နဲ့ Rafael Nadal တို့ကဘောလုံးကြမှာဖြစ်ပါတယ
်။ England FA ဖလားဘောလုံးပွဲတွေကိုဒီကနေ့စနေနေ့မှာကစားကြရမှာ Liverpool အသင်းရှုံးနိမ့်သွားခဲ့ပါတယ်။ Liverpool အသင်းရဲ့ Anfield ခွင့်မှာ Liverpool နဲ့ Wolves တို့ကစားကြရမှာ Wolves က Liverpool ကို 2-2 နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ Wolves အတွက်ဂိုးတွေကိုတော့ Stephen Van က10မိနစ်မှာပထမဂိုးသွင်းခဲ့ပြီးတော့ Wyman က41မိနစ်မှာဒုတိယကိုသွင်းပါတယ် Liverpool အတွက်ဂိုးကိုတော့ Origi က86မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ကိုရင်နိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့မြန်မာနိုင်ငံရဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကိုပိုပြီးဆွဲဆောင်နိုင်ဖို့ဆိုရင်လမ်းပတ်ဆက်သွယ်ရေးလျှက်စစ်မီလူစွာအရင်းမြင့်မြင့်တရေးစတဲ့အခြေခံစောက်ဦးတွေကောင်းမွန်ဖို့လိုအပ်တယ်လို့နိုင်ငံခြားယင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေကအချက်တချို့နဲ့လူဝင်မှုဥပဒေအချက်တချို့ကိုလည်းပြင်ဆင်ပေးဖို့လိုတယ်လို့ဂျပန်နိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် JCCI ကပြောဆိုလိုက်ပါတယ် JCCI အဖွဲ့ဟာသူတို့ရဲ့မြန်မာနိုင်ငံလက်လော့ခီးစဉ်အတွင်းမှာပြောဆိုသွားတာပါအပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါလိမ့်မယ်ရှင
်မြန်မာနိုင်ငံကို၃ရက်ကြာခီးအဖြစ်ရောက်ရှိနေတဲ့ JCCI ဂျပန်ဆက်မှုကုန်သည်များအသင်းချုပ်ဥက္ကဋ္ဌမစ္စတာအာကီယိုမီမူရာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာသူတို့ရဲ့ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာဇန်နဝါရီလ29တောက်ကြနေ့ကတွေ့ဆုံခဲ့တယ်လို့သူတို့ရဲ့ခီးစဉ်အဆုံးမသတ်ခင်ဒီကနေ့စနေမှာလဲနိုင်ငံတော်သမ္မတဦးထင်ကျော်နဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင်သူတို့ရဲ့ခီးစဉ်အစမှာမြန်မာနိုင်ငံဆက်မှုလက်မှုကုန်သည်ကြီးများအဖွဲ့ချုပ် UMFCCI နဲ့လည်းတွေ့ဆုံခဲ့ပါတယ်။ JCCI ရဲ့ခီးစဉ်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလတည်းဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုသွားရောက်ခဲ့ပြီးပေါ်လာတဲ့ခီးစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဂျပန်ကုမ္ပဏီတွေယင်းနှီးမြှုပ်နှံမှုလုပ်ဖို့ဘာအခက်အခဲတွေရှိသလဲဆိုပြီးဒေါအောင်ဆန်းစုကြည်ကကန့်လန့်ခဲ့တဲ့အပေါ် JCCI ကသူတို့ရဲ့အခုမြန်မာပြည်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ကိုအချက်ဆက်ချက်တင်ပြတောင်းဆိုခဲ့တာပါမြန်မာနိုင်ငံမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုအလွဲတကူဝင်ရောက်လာဖို့ဆိုရင်လမ်းပန်းဆက်သွယ်ရေးလျှက်စင်ပြီးလူစွမ်းအားအရင်းမြင့်မြင့်တင်ရေးစတဲ့အခြေခံအဆောက်အအုံတွေကောင်းဖို့နဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုဥပဒေအချက်လက်တချို့နဲ့လူဝင်မှုဥပဒေတချို့ကိုပါပြင်ဆင်ပေးဖို့တောင်းဆိုကြောင်း UMFCCI ဒုက္ခတာဒေါက်တာမောင်မောင်လေးကပြောပါတယ
်သူတို့တောင်းဆိုချက်တွေကတော့အခြေခံအဆောက်အအုံပေါ့ဒီဥစ္စာတွေလမ်းပန်းဆက်သွယ်ရေးရယ်energy ပေါ့နော်ဆက်စစ်ရရှိဖို့ရယ်ယင်းနှီးမြှုပ်နှံတဲ့ဥပဒေလေးတွေမှာလည်းသူတို့ပြေပြာလေးတွေနဲ့တချို့လည်းလူဝေမှုကြီးကြပ်ရေးနေရာမှာသူတို့အကန့်အသတ်လေးတွေရှိတာလေးတွေကိုဖိပြောက်ပေးပြထိုးတဲ့ဆန္ဒလေးတွေရှိတာကိုလည်းတွေ့ရပါတယ်နိုင်ငံတော်အတိုင်ပင်ခံကအလုံးဖြည့်ဆည်းပေးမယ်လို့တော့သူတို့ပြောလိုက်ပါတယ
်ဂျပန်လုပ်ငန်းရှင်တွေဘက်ကဘယ်လိုကဏ္ဍမျိုးမှာယင်းနှီးမြှုပ်နှံခြင်းတလဲဆိုတာနဲ့ပတ်သက်ပြီးလဲဒေါက်တာမောင်မောင်လေးကအခုလိုရှင်းပြပါတယ်
သူတို့ကတော့ဒီဟိုလေဟိုလေဟိုလေချောင်းရဲ့အခြေခံအဆောက်အအုံရဲ့ဟိုဘိုဘိုဘန်ကလုံးကနေလာပါပါလေဟိုဒီပေါ့နော်ဝန်ဆောင်မှုစိုက်တာကောဒီဟိုဆိုဆက်မှုစုံတွေမှာလဲသူတို့ဟိုပါဝင်ပြီးတော့ဟိုဟိုထုတ်ထုတ်လို့မှုကဏ္ဍမှာဟိုလုပ်ချင်တဲ့စန္ဒလေးတွေရှိပါလေဒါပေမဲ့လို့အဓိကအခက်ခဲကြော်လွှားမယ်စိန်ခေါ်မှုတွေကတော့ဒီဆက်ဆက်ပါပဲ
ဂျပန်လုပ်ငန်းရှင်တွေကတော့ဒီလဝဆက်မှုစုံကိုအခုတည်းပိုကြဲကြဲပြန့်ပြန့်ဆက်လုပ်ချင်တဲ့စန္ဒတွေရှိတယ်လို့ဆိုပါတယ်မြန်မာလုပ်ငန်းရှင်တွေကတော့အခြေခံအဆောက်အအုံကဏ္ဍနဲ့အသေးစားဆက်မှုလုပ်ငန်းတွေမှာဂျပန်နဲ့ဖက်ဆက်လုပ်ကိုင်လူစိတ်ရှိပြီးဂျပန်ရဲ့နည်းပညာနဲ့စီမံခန့်ခွဲမှုကိုတင်ယူလိုတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ဂျပန်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုကြောင့်မြန်မာနိုင်ငံသားတွေအတွက်အလုပ်ကိုင်အခွင့်အလမ်းတွေပေါ်လာနိုင်တယ်လို့ဒေါက်တာမောင်မောင်လေးကပြောပါတယ်
ဟိုတော်တော်လေးတော့ပေါ်လာမယ်လို့တော့မျှော်လင့်ရတာပေါ့ ဒီအလုပ်သမားများများသုံးရတဲ့လုပ်ငန်းတွေမှာလည်းအဲရောက်ရင်းနှီးမြှုပ်နှံပြီးတော့ဂျပန်ဈေးကွက်နဲ့တခြားဈေးကွက်ကိုဖက်ဆက်လုကင်နေတဲ့စံနာလေးတွေဖြစ်ပေါ်စေချင်တာပေါ့လေ
မြန်မာနိုင်ငံမှာလာရောက်လုကင်နေတဲ့ဂျပန်ကုမ္ပဏီအရင်က60လောက်သာရှိပြီးအခုနောက်ပိုင်း300နီးပါးလောက်ရှိလာသလိုမြန်မာနိုင်ငံမှာနေထိုင်တဲ့ဂျပန်လူမျိုး3000နီးပါးရှိတယ်လို့ UNFCCC ကပြောပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ဆက်ထားတာပါအခုဒီခါမှာတော့သတင်းတော့မှတ်စုစီစဉ်ကိုကြည့်အောင်ပါမြန်မာပြည်ဟာအနာကြီးယောဂဝိညာဉ်ရှင်တွေကိုခွဲခြားဆက်ဆံမှုအယိုးဆွဲတည်ရှိနေတာမို့ဒီယောဂပပျောက်ရေးဆောင်ရွက်ချက်တွေမှာအများကြီးပိုခက်ခဲစေတယ်လို့အနာကြီးယောဂကတိုက်ဖြတ်ရေးဆောင်ရွက်နေသူတွေကပြောပါတယ်မြန်မာပြည်ဟာအနာကြီးယောဂတိုက်ဖြတ်ရေးကိုနှစ်ပေါင်းအတော်ကြာဆောင်ရွက်ခဲ့ပေမဲ့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းတွေအရဆိုရင်အနာကြီးယောဂကင်းဝေးကြောင်ကျင်းညာပြီးတဲ့နောက်မှာနှစ်ဆယ်လူနာသစ်တွေ့ရှိမှုအများဆုံးဒေသတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်။အနာကြီးယောဂလုံးဝပပျောက်ဖို့လက်တွေ့မှာဘလို့အခက်အခဲတွေရှိနေပါသလဲ။မော်လမြိုင်ခရီးရန်စေယုံကိုတွားရောက်လေ့လာခဲ့တဲ့မမြင့်ခိုင်ကတင်ဆက်ပေးထားပါတယ်ရှင
်။ယောဂကိုမှရှိစေတည်တော့ကျွန်တော်အပြင်းအထန်ထက်တော့ခံတော့မှာနေ။ခံမှာ3နှစ်လောက်နေတယ်။အားကြောင့်ချင်းနေတာဆိုးပါတယ်။အဲ3နှစ်လောက်နေပြီးတော့မှမကွင်ဖြစ်တော့ဆိုတော့ထပ်ကူလာအဲပတ်ဝန်းကျင်ကရိုက်ခက်လာမတန်ဘူးကျွန်တော်ကြိုသိနေလို့အဲကြိုကာခွေရနေနေဘယ်သူမှမတွေ့ရနဲ့ကျွန်တော်တယောက်တည်းကိုယ့်အကွင့်နေတယ်နော်ပတ်ဝန်းကျင်တန်းကိုကြောက်လို့နော်ကျွန်တော်ကိုကျွန်တော်လည်းသူတို့စီကပြောလာမယ့်စကားတွေကိုကျွန်တော်ကြိုတက်ပြီးတော့ကြိုကာလိုက်တာပေါ့ဗျာဒီယောဂရဲ့ဆိုကြို့ရည်ကျွန်တော်ဘာတခုမှမသိဘူးသူဒီလောက်ထိဖြစ်လာမယ်လို့လည်းကျွန်တော်မသိဘူးဒါပေမဲ့ဒီယောဂဖြစ်ပြီဆိုတာလူတွေနဲ့ကင်းကင်းနေရမယ်လို့ကိုယ်စိတ်တမှာအဲ့လိုပဲထင်တာပေါ့နော်အဲကြောင့်ကင်းကင်းပဲနေပြီးတော့မကုပဲနေတာဒီဖြစ်ဖြစ်နဲ့ယောဂဆိုးလာတာမကုလို့မရတော့ဆိုတော့ထပ်ကု
အနာကြီးယောဂနဲ့ပတ်သက်ပြီးမာရွင့်တဲ့အယူဆတွေဆွဆွဲချက်တွေနဲ့အတူဖြစ်ပေါ်လာမဲ့ပတ်ဝန်းကျင်အတိုင်းဝိုင်းရဲ့ရိုက်ခတ်မှုတန်းကိုစိုးရိမ်လာကြောင်းကိုစိုးမင်းနိုင်လိုပဲအချိန်မီဆေးကုသမှုခံယူခွင့်မရကြတဲ့သူတွေဒုနယ်တွေပါလက်ရှိအချိန်ထိတော့လူမှုအတိုင်းဝိုင်းမှာအနာကြီးယောဂနဲ့ပတ်သက်တဲ့အသိပညာပိုင်းအားနည်းနေစေဖြစ်သလိုဝေးလံခေါင်ဖျားတဲ့ဒေသကဝေဒနာရှင်တွေဆိုရင်မိသားစုဝင်တွေရဲ့ပံ့ပိုးကူညီမှုလည်းမရကြတာမျိုးတွေရှိနေစေဖြစ်ပါတယ်ဒီယောဂဖြစ်မှန်သိသိချင်းအင်မတန်အားငယ်ခဲ့ရပြီမဲ့အချိန်မီကုသရင်လူအတိုင်းဝိုင်းနဲ့ပြန်ဝင်နိုင်မယ်ဆိုတဲ့စိတ်နဲ့အားတင်းခဲ့ရတယ်လို့အနာကြီးယောဂအတွက်ဆေးကုသမှုခံယူနေတဲ့ကိုနိုင်ကပြောပါတယ
်ပြောမှဆိုရင်တော့ကိုဒီယောဂဝင်နေဆိုတော့ကိုယ်ကိုယ်နဲ့တော့အားငယ်တာပေါ့အားငယ်တယ်ဆိုကိုမိဘလည်းကိုမပြောချင်ဘူးပြောရင်လည်းသူတို့တွေကကိုယ့်ကိုတမျိုးတမျိုးမြင်မလားပြီးရင်မိသားစုတွေကိုတွင်းကျင်တဲ့စိတ်ကိုရှိမလားဆိုပြီးတော့ဒါတော့ဘလူးမှကျွန်တော်ဖွင့်ပြောကိုကိုကိုပဲကိုတယောက်တစ်ပတ်ထုတ်ခံယူတယ်ကိုဒါမှလည်းဒီစေယုံရောက်လာတဲ့ချိန်မှာတော့ကောင်းပါလေဆရာမလေးဆရာမလေးအားလုံးကတော့ကိုလို့ပြောမှလည်းဆိုရင်သာသမီနဲ့မိပါလို့သူတို့ပြုစုဆောင်ချောက်ပေးတယ်ဆေးဆိုလည်းအချိန်နဲ့သူတို့ပုံမှန်တိုက်ပေးမယ်နော်ထိုးတဲ့နဲ့ဆေးဆိုလည်းသူတို့ကိုထိုးပေးတယ်ဒါမှမဟုတ်ဘာမှကိုဒီရောက်လာတော့ကိုတတိကိုမွေးလိုက်တယ်ချိန်နဲ့ဒီစီးစားနေလို့စင်ကိုပြောက်မှဆိုတဲ့စိတ်ကူးတစ်ခုပဲကိုအောင်နဲ့မထဲထားလိုက်တယ်
အနာကြီးယောဂတဲ့အများစုဟာကိုခန္ဓာပြည့်ရွေးတဲ့အနေအထားရောက်မှဆေးကုသမှုလာရောက်ခံယူကြတာမို့စိတ်ပိုင်းဆိုင်ရာထိခိုက်မှုနဲ့လူမှုရေးပြဿနာတွေကိုရေရှည်မှကြုံတွေ့ကြရတယ်လို့မော်လမြိုင်ခရစ်ယာန်အနာကြီးယောဂကုဆေးရုံကဒေါက်တာချမ်းလွင်ကပြောပြပါဗျ
။လက်ပရိုစီကဒီတခြားယောဂနဲ့မတူဘူးလေ။ဟိုတခြားယောဂနဲ့မတူဘူးသူတို့ဒီလက်ပရိုစီရဲ့ယောဂကဘာနဲ့တွဲလဲဆိုရင်ဒီ social problem တွေနဲ့လည်းအများကြီးတွဲတာပေါ့။သူကအဓိကသူကလက်ပရိုစီမှာဆိုလို့ရရင်သူက stigma ပေါ့နော်။stigma ဆိုတာကဒီခွဲခြားပြီးတော့ဟိုဆက်ဆံတဲ့ပြဿနာတွေရှိတယ်ပေါ့တချို့ဆိုရင်ယောဂရှိတယ်ဒါပေမဲ့လူတိမခံချင်ကြဘူးလေအမှကျွန်တော်တို့လူနာအတက်တွေ့တယ်ပေါ့နော်လူနာတက်တွေ့တဲ့အခါကျလို့ရှိရင်သုံးပုံတစ်ပုံလောက်ကဒီလိုမျိုးဟိုကိုကနာပြက်ရင်းတဲ့အနေထားနဲ့တွေ့ရတယ်ပေါ့နော်ဒါသူတို့ကိုစောစီမသိခဲ့ကြဘူးပေါ့နော်စောစောစီယောဂဖြစ်မှန်းကိုမသိခဲ့ပဲနဲ့နောက်ကြမှာရောက်လာတော့ဒီလိုလူမျိုးတွေကနည်းနည်းဟိုလူမှုရေးပိုင်းတွေမှာပြဿနာတွေတချို့ကိုဖြစ်တတ်တာပေါ့နော်ဖြစ်တတ်တဲ့အနေကအဲ့ဒါကိုအင်္ဂလိပ်လိုကျွန်တော်တို့က stigma လို့ခေါ်တယ်ပေါ့နော် stigma ဆိုတာခွဲခြားပြီးတော့ဟိုဆက်ဆံတဲ့ပြဿနာပေါ့နော်အဲ့လိုမျိုးသူတို့ရဲ့ပြဿနာလေးရှိတတ်တယ်ပေါ့
မြန်မာပြည်မှာအနာကြီးယောဂတိုက်ဖြတ်ရေးလုပ်ငန်းဆောင်ရွက်ခဲ့ရမှာ2003ခုနှစ်ကလူသောင်းမှာအနာကြီးယောဂတဲ့တိောက်နှုံးထက်နေတဲ့အဆင့်ကိုရောက်ရှိခဲ့တာကြောင့်အနာကြီးယောဂကင်းစင်ကြောင်း elimination ကြီးညာခဲ့ပါတယ် ဒါပေမဲ့လည်းမြန်မာပြည်မှာအနာဂျီယောဂါဖြစ်ပွားမှုလုံးဝမပြောက်သေးသလိုနှစ်စဉ်နှစ်တိုင်းအနာဂျီယောဂါဝေဒနာရှင်အသစ်3000လောက်တိုးလာနေစေဖြစ်တာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စစ်တမ်းအရအနာဂျီယောဂါဝေဒနာရှင်အသစ်အများဆုံးဒေသတွေထဲမှာမြန်မာနိုင်ငံပါဝင်နေစေဖြစ်ပါတယ်။2003ခုနှစ်မှာအနာဂျီယောဂါကင်းဝေးကြောင်းကြီးညာပြီးနောက်10နှစ်ကျော်ကာလလုံးလုံးနှစ်စဉ်လူနာသစ်3000လောက်တွေးနေရစေဖြစ်တာမို့ဒါဟာစိုးရိမ်စရာကိစ္စဖြစ်တယ်လို့ဒေါက်တာချန်းရင်ကအခုလိုပြောပြပါဗျ။
အော်ထောက်တုံးနောက်ပိုင်းမှာတော့ကျွန်တော်တို့ကဟို WC ကို passively ပေါ့နော် passively ဟိုလောက်တာများတာပေါ့ passive case finding လို့လည်းခေါ်တာပေါ့နော် passively ပဲလောက်တာများတယ် actively တော့ဟိုတိတ်ပြီးတော့မလုပ်နိုင်ကြဘူးလေလုပ်နိုင်ကြတဲ့အခါမှာဟိုအဲ့လိုမျိုးအနေထားတစ်ခုမှာပေါ့နော်ဟိုဘာပဲပြောတစ်ချိန်ချင်းမှာဟိုပြန်ပြီးတော့ပြဿနာလည်းဖြစ်နိုင်တာပေါ့နော်
2020ခုနှစ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အနာဂျီယောဂါပပျောက်ရေးမြုံမှန်းချက်ပြည့်မီဖို့အတွက်ဆိုရင်မြန်မာပြည်မှာတော့စိန်ခေါ်ချက်တွေအများကြီးရှိနေစေဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းတွေကထောက်ပြကြပါတယ်။မော်လမြိုင်ခရစ်ယာန်ဆေးရုံကအနာဂျီယောဂါတဲ့တွေကိုပြုစုစောင့်ရှောက်နေတဲ့တူနာပြုတ်အုပ်ဒေါ်နီနီသိန်းကတော့အစိုးရအပအဝင်ကျန်းမာရေးဦးစီးဌာနနဲ့ရဲရွာလူစုရဲ့ပံ့ပိုးကူညီမှုတွေအများကြီးလိုအပ်တယ်လို့ဆိုပါတယ်။
လူနာအစ်စ်တွေအစ်စ်တွေတွေ့တယ်ဆိုတာကျမတို့ဒီဆေးရုံကဝန်ထမ်းကျမရေဝန်ထမ်းတွေနဲ့ကြီးပဲအလုပ်လုပ်လို့မရဘူးပေါ့နော်။နောက်တခြားဒီရရွာလူထုခေါင်းဆောင်တွေဟိုအသိပညာပေးတဲ့အဖွဲ့တွေအစိုးရရဲ့အခုဆရာတို့လူလာတဲ့မီဒီယာတွေနောက်ပြီးတော့ဒီအတန်လွှင့်တဲ့ဌာနဗီဒီယိုကလစ်တွေရုပ်ရှင်တွေမူဗီဒီအသိပညာပေးတဲ့အကြောင်းအရာတွေအများကြီးရှိတယ်ပေါ့နော်ဒါလေးတွေလည်းကျွန်တော်တို့ချိတ်ဆက်ဖို့လိုတယ်နောက်ပြီးတော့ဒီမျိုးလုပ်တဲ့အခါမှာအာဏာပိုင်အဖွဲ့အစည်းတွေရဲ့ဒီတွန်းအားတွေလည်းလိုတယ်ပေါ့နော်နောက်ကျွန်မရဲ့ဦးစီးဌာနရဲ့ဟိုတကယ်ပဲဆော့ဖ်ဝဲတမန်အရေးယူဆောင်ရွက်မှုတွေအများကြီးဒီဟိုနေဆက်သေးတာအထိပေါ့နော်ဒီရရွာကြီးရွာအဆင့်အိမ်တောင်အဆင့်အလုံးကဟိုအမျိုးသားအဆင့်အနေနဲ့တပြေးညီအများကြီးပံမှုကူညီလက်တွဲလုပ်နိုင်မှဒီယောဂါကိုတက်ဖြတ်နိုင်မယ်လို့ထင်တ
ယ်မြန်မာနိုင်ငံမှာအစိုးရရဲ့ကျန်းမာရေးအသုံးစရိတ်ကလည်းနှေးပါသလိုကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်လို့လည်းလိုအပ်ချက်တွေရှိနေစေဖြစ်ပါတယ်ဒါကြောင့်2020ခုနှစ်မှာ WHO ကမြုံမန်းနဲ့ပန်းနိုင်ရောက်ဖို့ဆိုတာဖွံ့ဖြိုးမှုနှောက်ကြတဲ့မြန်မာပြည်အတွက်တော့အခက်အခဲတွေရှိနေစေဖြစ်တယ်လို့အများစုကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင
်သတင်းတော်မှဆူစီစဉ်မှာအခုတစ်ခါမှာတော့မြန်မာတခွင်းစီစဉ်ကိုကြည့်ကြအောင်ပါတရိတ်ဆန်ဥယျာဉ်တစ်ခုကိုလာလေတဲ့သူတွေကိုဆွဲဆောင်နိုင်ဖို့ဆိုတာတရားလှပဖို့အပြင်တရိတ်ဆန်ဥယျာဉ်တန်ရှင်းတည့်ရက်မှုတရိတ်ဆန်တွေရဲ့ကျန်းမာရေးအားလုံးဘေးကင်းရှင်းဖို့စတဲ့ဗက်ပေါင်းစုံကနေဟာကွက်မရှိဆောင်ရွက်ရတယ်လို့ရန်ကုန်တရိတ်ဆန်ဥယျာဉ်တာဝန်ရှိသူတယောက်ကပြောပါရယ်ရန်ကုန်တရိတ်ဆန်ဥယျာဉ်တတန်းက112နှစ်ရှိခဲ့ပြီဖြစ်ပြီးတော့လာရောက်လည်ပတ်သူတချို့ကတော့တရိတ်ဆန်ရုံကအရင်ကလောက်ဆွဲဆောင်မှုမရှိတော့ဘူးလို့ပြောနေကြပါရယ်ဒီတစ်ပတ်မြန်မာတခွင်းစီစဉ်မှာကိုကောင်းဆိုင်ဟင်းကတင်ဆက်ထားပါရယ်ရှင်
1906ခုနှစ်မှာစတင်ဖွင့်လှစ်လိုက်တဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်ဟာဆိုရင်နှစ်ပေါင်း100ကျော်အကြာရှိအောင်တရိတ်ဆန်ရုံတစ်ခုအဖြစ်ရပ်တည်နေပါတယ်။ရန်ကုန်မြို့မှာတော့ကန်တော်ကြီးဥယျာဉ်တာကေတာကရှုခင်းတာဥယျာဉ်စတဲ့အပန်းဖြေနေရာတွေဟာအပြင်အခမ်းမဲ့တောရောက်အပန်းဖြေနိုင်တဲ့အင်းအားကဲမြကျွန်းတာပန်းချီတွေဟာဆိုရင်လည်းအပြိုင်ဆိုင်မှာတချင်းတစ်ခါခါရန်ကုန်မြို့ရဲ့အထင်ကရအပန်းဖြေနေရာတစ်ခုအဖြစ်ရပ်တည်ခဲ့ပေမဲ့တိုးတက်ပြောင်းလဲလာတဲ့ခေတ်နဲ့အတူအပန်းဖြေလေပဲဆရာနေရာတွေပေါ်မြင်လာတဲ့အမျှရန်ကုန်တရိတ်ဆန်ဥယျာဉ်ဟာလူတွေရဲ့ပျော်ရွှင်မှုကိုမဖမ်းဆီးနိုင်တော့ပါဘူး။အသက်20ကျော်လူငယ်တဦးဖြစ်တဲ့မဝင်းတီရီမွန်ကသူကလေးအရွယ်မှာရောက်ရှိခဲ့တဲ့ဒီရန်ကုန်တရိတ်ဆန်ဥယျာဉ်ဟာဆိုရင်နှစ်တွေအတော်ကြာပြောင်းလဲပြီးမှပြန်လည်လာရောက်ဖြစ်တဲ့အခါမှာတော့တရိတ်ဆန်တွေနေပါသွားပြီးအရင်ကလိုစီကားတာမျိုးတွေမတွေ့ရတာဘူးလို့ပြောပါတယ်
။အမတို့ငယ်တော့ကပေါ့နော်မိသားစုတွေစုပြီးတော့လာကြတယ်အမျိုးတွေပါစုပြီးတော့လာကြတယ်။အဲထမင်းကြိုက်နေနေပေါ့နော်ဝိုင်းဖွဲ့ပြီးတော့စားတော့ကြတယ်ပျော်စရာကြီးပေါ့နော်တရိတ်ဆန်ဥယျာဉ်လူတွေလည်းအများကြီးပဲတရိတ်ဆန်တွေဆိုရင်လည်းကြည့်စရာအများကြီးပဲအရန်ပြောဖို့ကောင်းတယ်စီကားတယ်ပွဲတွေဆိုလို့ရှိရင်လည်းအများကြီးရှိတယ်ပေါ့နော်အဲ့လိုကြတော့ကလေးတော့အတော့တော်လေးကိုပျော်တယ်အခုအမပေါ့နော်မလာဖြစ်တာတော်တော်လေးကိုကြာပြီအခုနှစ်112နှစ်ပြည့်နှစ်ပေါ့နော် anniversary ဆိုတော့အဲမလာလဲကြာပြီဖြစ်တဲ့အတွက်လာတယ်ပေါ့နော်လာတဲ့အချိန်မှာဓာရီကွာခြားသွားလဲဆိုတော့တိရစ္ဆာန်တွေကလည်းကြည့်စရာအရန်နေတယ်လာတဲ့လူတွေကလည်းအရန်နေတယ်ဒါအားကိုပေါ့နော်ဟို6ကပ်ပြီးတော့ပေါ့နော်ဟိုပျော်ဖို့လည်းတိတ်မကောင်းပေါ့နော်
တိရစ္ဆာန်ဥယျာဉ်တွေကိုဝင်လိုက်တာနဲ့အမှန်တကယ်တော်ရဲတောင်တဲ့ရောက်သွားတဲ့ခံစားမှုမျိုးရရှိဖို့တိရစ္ဆာန်တွေကိုတသက်ရှင်ထားဖို့ကအလွန်အရေးကြီးလာပါတယ်ရန်ကုန်တရိတ်ဆန်ဥယျာဉ်ကိုမရောက်တာ6နှစ်ဝန်းကျင်ရှိပြီလို့ဆိုလာသူကတော့မတ်စင်ဝါတန်းပါ6နှစ်တာမရောက်ဖြစ်တော့တဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်နဲ့သူရောက်ခဲ့မှုတွေခြားနိုင်ငံတွေကဥယျာဉ်တွေနဲ့အခုလိုနှိုင်းယှဉ်ပြပါတယ်
တခြားနိုင်ငံတွေမှာကြတော့လေသူကဝင်ပေါက်ခရေကနေမှာသူရဲ့လမ်းညွှန်မြေပုံပါတယ်အဲ့ဒါဆိုတော့ကိုကအဲ့ဒါလေးကိုကြည့်ပြီးတော့ဘယ်လိုသွားကျင်လဲဆိုရင်အဓိကရွက်ချက်ပေါ့နော်အဲ့လိုမျိုးသွားလို့ရတယ်အချိန်ကိုလည်းချုံလို့ရတယ်ဒီမှာကြတော့ဝင်ပေါက်မှာအဲ့ဒီ map မပေးတဲ့အတွက်ကြောင့်မလို့ဟိုအခုမှရောက်တဲ့လူဆိုရင်လည်းစန်တဝါဝါဖြစ်တယ်ပေါ့နော်ဟိုနည်းနည်းနှစ်ကြာမှရောက်တဲ့သူအမတို့ဆို၄၅နှစ်ရှိပြီမရောက်တော့ဟိအဲ့အဲ့အခက်ကလေးတခုတော့ရှိ
ပေါ်ပေါ်ရထူပါအောင်တဲ့ငါပြောပြစားမလားတဲ့
ရှောင်းဒရေးဆက်ဦးရင်မှာလူအများစိတ်ဝင်စားမှုအခင်အားဆုံးကတော့အသက်60ကျော်ရှိဖြစ်တဲ့ဆမာအီမမူဝါသူဖြော်ပြတဲ့ပွဲတွေမှာဆိုရင်ကလေးတငယ်တွေလာရောက်ကြည့်ရှုသူတွေနဲ့စီကားလည်းရှိပါတယ်အသက်60ကျော်ရှိဖြစ်တဲ့ဆမာကြီးမမူကိုသူအသက်အရွယ်ကြောင့်မဖြော်ပြစေခိုင်းတော့ပါဘူးလာရောက်လေးလာကြည့်ရှုသူတွေအနေနဲ့ပျော်ရွှင်စရာစိတ်ဝင်စားစရာတွေနဲ့ဆွေးဆောင်ထားတဲ့ဒရေးဆက်ဦးရင်ရဲ့လို့မခံစားရတော့ဘူးလို့မဆင်ဝါတန်ကစပြောပါတယ
် attraction ဖြစ်မဲ့ဟာပေါ့နော်ဥမာဟိုအရင်ကဆိုမမူပေါ့နော်အမမဆိုလူရတအားစိတ်ဝင်စားတယ်သူ့မွင်းလေးပဲလဲဆူရဲလို့ပြောတယ်အမတော့မရောက်ဘူးအဲ့လိုမျိုးပေါ့သူ့ရဲ့ဟို treatment တစ်ခုခုပေါ့နော်အာအဲ့လိုမျိုးနဲ့ပြန်ပြီးဆွဲဆောင်တင်တယ်လို့ထင်တယ်အခုကျတော့ဟိုဘယ်နေရာကိုသွားသွားလေအာအာနည်းနည်းအနန္တတို့နောက်ပြီးတော့တတိယဆန်နေကိုမြင်ရတာပျော်စရာချက်ကိုလေနည်းနည်းလူအချက်တွေရှိနေသေးတယ်လို့တော့ထင်တယ်နောက်တတိယဆန်လည်းနည်းနေတယ်ပြီးတော့တော်တဲ့ဟိုရောက်ပြီးတော့ပျော်စရာတစ်ခုလေးကန္နာလေးကိုသွားရလို့တိတ်ဆွဲဆောင်မှုတိတ်မရှိဘူးဖြစ
်ရောင်းသတိဆိုင်ဥယင်ကကြာပဲဥမြင့်တိန်ကတော့ဥယင်အတွင်းမှာရှိတဲ့သတိဆိုင်တွေကိုယောဂကြောင့်တည်ဆုံးတာမျိုးမဖြစ်ရအောင်ယာဒီဥဒုတန်ခံနိုင်အောင်စတင်တကြထင်းထင်းဆက်ဆောက်ထားတယ်လို့ပြောပါတယ်ဆက်လက်ပြီးသူကပဲသတိဆိုင်ဥယင်ရဲ့အနှစ်သာရပြည့်မီစေဖို့နိုင်ငံတကာသတိပညာရှင်တွေနဲ့ဥပပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ
်သတိဆိုင်ဥယင်တခုပါသူ့ဘာသူရက်တီလို့မရအောင်ဘဘာပေါ်မှာသတိဆိုင်ဥယင်တခုကရက်တီလို့မရအောင်ဖြစ်နိုင်သမျှနိုင်ငံသားသတိဆိုင်ဥယင်နဲ့ချိတ်ဆက်ထားတယ်ကျွန်တော်တို့ဆိုရင်Saudi Asia Zoo Association ကစီစာမှာ member ဝင်ထားရတယ်။နံပါတ်1ချက်ပေါ့။နံပါတ်2ချက်ကကျွန်တော်တို့ ZPO ဆိုတဲ့ယူရီးယားက Zoo 6ခုနဲ့ကျွန်တော်တို့ကအမဲတစေချိတ်ဆက်ထားတယ်။သူတို့စီကလူတွေလာတယ်။ကျွန်တော်စီကလူတွေသွားတယ်။အမဲနဲ့ကျွန်တော်တို့က boarding capacity ကိုတက်အောင်လုပ်တယ်။သူတို့စီကလူတွေလာတယ်။ကျွန်တော်စီမှာသင်တန်းတွေပေးတယ်။ဆိုတော့ခုနောက်တုန်းကကျွန်တော်ပြောဆိုပေါ့တိတ်ဆိုင်ဝင်တို့ကအသွင်သဏ္ဍာန်နဲ့အနှစ်သာရရှိတယ်။ကျွန်တော်တို့ကအနှစ်သာရကိုပါတက်အောင်ကျွန်တော်တို့ကအချိန်မရွေးယခုတည်းဒီအားကျွမ်းမှတက်ဆွဲခွန်နေပါ
သတိဆိုင်ရုံအတွင်းမှာရှာပါအကောင်မျိုးတွေမရှိတာရဲ့သတိဆိုင်အကောင်ကြီးနေသွားတယ်လို့ဝေဖန်နေကြတဲ့အပေါ်ရန်ကုန်သတိဆိုင်ဥယင်ကထင်းထင်းဆောက်ဆောက်ရေးတာဝန်ခံဦးစိန်တင်ကအခုလိုတုံ့ပြန်လိုက်ပါတယ်
။နော်တချို့လည်းအဲ့လိုပေါ့နေရာအနှံ့မရောက်သေးဘူး။ဘာမှမရှိဘူးဘာမှမရှိဒါဗမာကြီးရဲ့ဤတုံတောက်ကြီးရဲ့ဒလိတဘာဝလိုဖြစ်နေ။နော်အခုဆိုခြံဝင်နေမှာငါညီကိုမြင်တဲ့အတိုင်းပဲဘာနှံ့တဲ့မှမရှိဘူး။နော်အနှံ့တဲ့ဒီကိစ္စတော့အတတ်နိုင်ရောတန်ရှင်းရင်လည်းလုပ်ပြီးရ။နော်တချို့ကဦးလေးတို့ကနိုင်ငံတကာနဲ့လာကြတယ်မမာပြည်ရဲ့လူတွေအနေနဲ့ရကလာကြတယ်ဒီလိုနေရာဒီမှာဆိုရင်မိရင်ချင်းရဆတရိတ်ဆန်ကြီးရဲ့လုံကြုံကြီးအကုန်လုံးကိုအရှင်ပြောင်းလို့ဘင်းကြီးဆိုင်နဲ့လုပ်ပြီးနေပါတယ
်တရိတ်ဆန်ရုံကိုကလေးတွေနဲ့လေးလာရေးလာတဲ့အကြောင်းဆရာမတအူးကတော့တရိတ်ဆန်တွေကိုလက်တွေ့တင်ထောက်ကူအမိနဲ့ပြသပြီးတင်ကြားရတာဟာထိရောက်တဲ့တင်ကြားမှုမျိုးဖြစ်တယ်လို့ပြောပါတယ
်ဘာတွေတွေ့ခဲ့လဲဘာကောင်းနေလဲမရိုက်လို့ရှိရင် तू ကဒီတော့မမြင်ဘူးတောက်အကုန်လုံးကိုတစ်ခါလေးရေးချတယ်မသိရင် तू ကမေးတယ်စမောကပြန်ပြီးတော့လမ်းကြောင်းပေးတယ်အဲကြောင့်မို့လို့တော်တော်လေးကိုထိရောက်တဲ့ကြောင်းမလို့ဟိုမတော်ရဲ့အားလုံးကိုတတ်နိုင်လို့ရှိရင်ပေါ့နော်ကြောင်းနေကြောင်းနေရပေါ့နော်ပညာရေးကိုစာသင်ခန်းထဲမှာမကုန်ဆုံးမဲ့တဲ့လူမျိုးသားရဲ့ဟိုဖတ်ပြီးတော့လင်းနိုင်ရာကိုခလေးတွေတွေ့တော်ရှင်မှုလည်းရတယ်ဘုသူကလည်းရတယ်အတွေ့အကြုံလည်းရတယ်ပြီးတော့ကတော့ပြောရင်းဆိုရဲသွားရင်းလာရင်းပြီးတော့ပေါ့နော်အကုန်လုံးပြည့်စုံလေလို့ဆက်မကြီးကလေအကြံပေးချင်တယ်သွားစီချင်တယ်ပေါ့ဒါရင်နော်အားလုံးဖတ်စီချင်တယ်ပေါ့နော်
ရှင်ဝန်တရိတ်ဆန်ရုံကြီးအရင်ကလိုပြန်လဲစီကားဖို့နဲ့လူတွေပြန်လဲစိတ်ဝင်စားမှုရရှိအောင်ကိုတော့တရိတ်ဆန်ရုံအတွင်းရေပုံတွေစနစ်တကျထားရှိတာမျိုးတွေကလေးသူငယ်တွေအတွက်တင်ထောက်ခုဖြစ်စေမဲ့သက်ဆိုင်တဲ့တရိတ်ဆန်အရုပ်လေးတွေထားရှိတင်တယ်လို့မှတ်ဝင်းတီဗီမွန်ကအကြံပြုပါရယ
်ဟိုအများကြီးပေါ့နော်ဟိုပြုတ်ပြင်ရမယ်ဥမာပြောရမယ်ဆိုရင်ရေပုံပေါ့ရေပုံလေးတွေပေးမယ်ဒီဒီကိုသွားရင်ဒီလိုမျိုးလေးရှိမယ်နောက်ပြီးတော့အဲ့လိုမျိုးပေါ့နော်အရုပ်ကလေးတွေရောင်းပေးမယ်ဒီတမင်ရုပ်ဆိုလို့ရှိရင်တမင်ရုပ်လေးရောင်းပေးမယ်ကလေးတွေကအရုပ်ကလေးတွေနဲ့တွဲပြီးတော့မှတ်လို့ရမယ်ပေါ့ဒါတမင်ရုပ်ဒါတမင်ကောင်ပေါ့အဲ့လိုမျိုးတွဲပြီးတော့မှတ်လို့ရမယ်စသဖြင့်ပေါ့နော်ဥပမာအနေနဲ့ပြောတာပါပြည့်ဝမှုလေးတွေတော့လုပ်တင်တယ်လို့မှထင်တယ
်ရှင်ဝန်တရိတ်ဆန်ဥယင်ကိုအရင်လိုစီစီကားကားဖြစ်ဖို့နဲ့လူတွေပြန်လဲစိတ်ဝင်စားလာနိုင်စေမယ်အပတ်ပြည့်နေရာတစ်ခုဖြစ်ဖို့ရန်ကုန်မြို့ကန်တွေကမျှော်လင့်နေကြပါခင်ဗျာ
ကိုကောင်းဆိုင်ရင်တင်ဆက်ထားတဲ့မြန်မာတခွင်စီစီကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်2019ခုနှစ် January 28ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းတိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဒိုင်းအလီလိုင်းအစီအစဉ်ကိုနားဆင်ကြရမှာပါ။အစီအစဉ်ထုတ်လွှင့်ရေးမှုမဆုမွန်နဲ့ကိုအောင်လေးဦးတို့အစီအစဉ်တင်ဆက်ထားပါရရှင်။
တော်ရရှိမြတ်မြာဒီ NLD ရတဆူရလက်ထက်မှာမြန်မာနိုင်ငံမှာအချင်းပြေခြားစားမှုတိုက်ဖြတ်ရေးကြိုးပမ်းမှုတွေရှိရကြောင်းအရင်နဲ့ဆိုင်တိုးတက်မှုလက္ခဏာတချို့တွေ့ရတယ်။ဒါပေမဲ့အခြေအနေကတော့နှိမ့်ချနေတော့မယ်ဆိုပြီးတော့ကမ္ဘာတဝန်းအားရလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်ခဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစိုးရအခန်းစာအတစ်ကဖော်ပြပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးလဲ၊နှစ်ပေါင်းများစွာအမြင့်တွင်နေတဲ့ဒီအချင်းပြေခြားစားမှုပြဿနာကိုတိုက်ဖြတ်ပြီးရေးအတွက်ကိုဘာတွေလုပ်ဖို့ကျန်နေသေးလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့အစီအစဉ်ထားပါတယ်။အရင်ဆုံးတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေသဘောထားပေးထားတဲ့စာတချို့ကိုကောင်းထုတ်ပြီးဖော်ပြပေးခြင်းပါတယ်။တယောက်ကတော့အောင်ဆွေမြင့်ဆိုတဲ့အကောင့်ကနေပို့ထားတာပါသူကတော့အရင်နဲ့ဆိုင်ရင်တော့ဝင်းကြီးတွေဝင်းကြီးချုပ်တွေသမရတွေနောက်ဖေးပေါအမျိုးသမီးတွေကချင်းကပ်လို့ရတယ်ဆိုတာမျိုးမကြားပါဘူးတဲ့အောက်ခြေမှာတော့ပုံစံမပြောင်းသေးပဲပုံစံပြောင်းပေးရတာတွေကတော့ရှိနေသေးပါတဲ့နောက်တစ်ယောက်ကတော့မောင်နယ်ဝေးဆိုပြီးတော့အကောင့်နာမည်နဲ့ပါသူကတော့ Chrony စနစ်ရှိနေသေးရေးလက်ပေးလက်ယူမှုတွေရှိနေအောင်ပါပဲ share ခွဲရလို့ပဲပြောင်းပြီးသုံးပါလိမ့်မယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဟိုနာမည်ကတော့ကျွန်တော်အတန်းအတွက်မှားကောင်းမှားနိုင်ပါတယ်နန်ဂရောင်းဆိုပြီးရေးထားပါတယ်သူကတော့လောလောဆယ်ဌာနတိုင်းမှာရှိနေပါတယ်ဥမာမြူနစ်ပယ်မြေစင်းဘန်ငွေချေးဌာနရာပြတ်ဘန်မန်နေဂျာမှတ်ပုံနဲ့ပတ်စုဌာနတွေမှာဖြစ်ပါတယ်နောက်တစ်ယောက်ကတော့ကိုမျိုးမင်းလက်လို့ရေးပါတယ်သူကတော့ထက်မှာတော့မသိပါဘူးတဲ့အောက်ခြေမှာတော့မထူးပါဘူးစားတော့ရတာလွယ်နေတဲ့သဘောပါတဲ့နောက်တစ်ယောက်ကတော့ငွေဆိုးလိုက်တဲ့သူကတော့တရားရေးမှာငွေရှိသူတွေအနိုင်ရစမြဲပါတဲ့ခုထိလည်းဘာမှမပြောင်းလဲပါတဲ့ဒါတွေကိုစစ်စစ်သိပါတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဥမန်းတင်မှာသူကတော့သက်ဆိုင်ရာဝန်ထမ်းတွေကိုပတ်တာနေရတော့မှာပဲမပတ်တာရင်လုပ်ငန်းတွေကြာမယ်ကြောင်ထုတ်ထားမယ်ရပ်သွားနိုင်တာကြောင့်လဲပတ်တာနေရတော့မှာဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့လာရအောင်ကမိုးကောင်းရင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ပညာရေးဌာနမှာအရင်တန်းရှိနေစေပါတဲ့အပြောင်းရွှေ့တွေရာထူးတိုးဖို့တွေလက်ထိုးရပါတယ်မြို့နယ်လက်ထောက်ပညာရေးမှုစစ်ဆေးဝင်တော့ကပြောသွားပါတယ်လုံးသက်ကိုကြည့်ရမဟုတ်ဘူးလူကိုကြည့်တာပါဆိုပြီးအတိလင်းပြောပါတယ်ပညာရေးဌာနမှာအခုချိန်ထိလက်ထိုးနိုင်တဲ့သူတွေနေရာကောင်းတွေရနေတော့မှာဆိုပြီးတော့သူကရေးပါတယ်ဆိုတော့အခုဒီနေရာတိုင်းလုံးလုံးမှာရှိနေသေးတဲ့အချင်းပြတ်ချစားမှုတွေကိုဒီစာရေးထဲမှာထည့်ရနေတာတွေ့ပါတယ်ဆိုတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုတချို့ရဲ့အမြင်ကိုလည်းကျွန်တော်ကြားချင်ပါတယ်အဲကျွန်တော်ဒီရန်ကုန်မြို့ကဒီရှင်းနေဥသိမ်းတန်းဦးရဲ့သဘောထားကိုကြားချင်ပါတယ်ဆရာဆိုတော့ဒီအချင်းပြတ်ချစားမှုပြဿနာတွေကဒီအစိုးရစီလက်ထက်မှာသူတို့တက်နိုင်မြတ်တိုက်ဖြတ်ဖို့ကြိုးစားတယ်ဒါပေမဲ့အခြေအနေတွေကဘလောက်ထိဟိုကြံနေသေးလဲဆရာတို့လက်လန်းမီသလောက်ဟိုတွေ့ကြုံရသလောက်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ဗျာအချိန်ကြီးတော့သိမထူးလာဘူးခင်ဗျဟိုပြောင်းထူးမပြောင်းတဲ့အပြင်ခုကကျွန်တော်တို့ဒီဒီလူလူစုကတက်လာတဲ့အခါကျတော့ကျွန်တော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဝန်ထမ်းတွေကိုအဲနောက်ဆုံးပြန်ပြီးတော့ရေးပြီးဦးဘာမှစိတ်မပူနဲ့ဆိုတော့တကယ်ကိုဥမျိုးဂျိုကြွဖြစ်ကြပြီးတော့ထုံးစံတန်းဆက်လုပ်ကြတာနော်ဟိုခရိုနီတွေကိုကျွန်တော်တို့ခွင့်လွှတ်ပေးလိုက်သလိုဖြစ်တဲ့အခါကျကြတဲ့အခါကျတော့အဲ့တော့သူတို့ဒီလုံရဲအလုပ်တွေလုပ်ကြတာတစ်ချက်ပဲနောက်တစ်ချက်ကျတော့ဟိုဒီအစိုးရအနေနဲ့ကအစိုးရတဲ့အနေနဲ့အရင်အစိုးရအောင်လုပ်ခဲ့တဲ့ဒီမတော်မတရားကိစ္စတွေပေါ့ဗျာဒီလိုအဲ့လိုကိစ္စတွေကအများကြီးလုံရင်းကိုင်းနဲ့တပြေးပြေးပေါ်လာတယ်ဥပမာမန္တလေးတိုင်းမှာဆိုလို့ရှိရင်ကျွန်တော်တရားစစ်ဆိုရင်ဝန်ကြီးဌာနကနေပြည်ညာချက်နဲ့ဝင်းရုပ်ပြည်ညာချက်အရတော့ဟိုတန်ပေါင်း4000ကျော်လောက်ပေါ့ဗျာအဲ4000ကျော်လောက်ကျွန်တော်တို့ပိုးလာတာတို့ဟာဒီဒီမဒီမထတာနဲ့ YPS ကြီးတိုင်းစတိတနေ့ဝင်းဝူတွေမတူတာစတဲ့နောက်ဟိုပြောင်းငါနီးလေးပေါ့ဗျာစီဒီဘန်းမှောက်ပြီးတော့ဒီအစိုးရဖွဲ့တင်တဲ့အာဏာအတော့အကြောင်းဒုက္ခနီးလေးမှာကိုကရဏေချပြီးပတ်စံနေပြီးဒီလိုထုတ်သွားတဲ့အချက်တွေပေါ်ပေါက်လာတော့လဲပဲအမျိုးသားပြန်တဲ့သူညာရေးဆိုပြီးတော့ခရိုနီတီနဲ့အရင်အာဏာပိုင်တွေရဲ့ယာစွတ်မှုတွေဟိုမလုံရဲမကန်ရဲဖြစ်နေသေးတာတော့မလုံချင်မကန်နေသေးတာပေါ့ဗျာအဲ့လိုအနေထားဖြစ်တဲ့အခါကျတော့ တကယ်တကယ်ကတော့ဘာမှထူးထူးပြီးတော့ပြောင်းလဲမလာဘူးလို့ပဲကျွန်တော်တို့ပြောရပါပါဟိုထိပ်ပိုင်းကဝင်ကြီးတွေအစိုးရဖွဲ့ဝင်တွေကတော့ကျွန်တော်တို့အာမခံနိုင်တယ်အဲ့လိုနေရာတွေမှာတော့လက်ပိလိုက်မရှိဘူးဒါကကျွန်တော်တို့အရင်ဆိုရတယ်မတူဘူးပဲချက်ပြောရတယ်တို့ရတော့အောက်ပိုင်းနေသိပ်မထူးပါဘူး
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့ဆော့ဆော့ဦးသိန်းတန်းဦးကတော့ဒီမန္တလေးမြို့ပါရန်ကုန်မြို့မဟုတ်ပါဘူးဒီရှင်းနေဦးသိန်းတန်းဦးပါကျွန်တော်အခုရန်ကုန်မြို့ကရှင်းနေတယောက်လည်းရှိနေပါသေးတယ်သူကတော့ဦးကျော်လင်းပါသူကလည်းဝါရင်ရှင်းနေတယောက်ပါပဲဦးကျော်လင်းသဘောထားလည်းပြောပါအောင်ခင်ဗျဒီအချင်းပြတ်ခြားစားမှုအခြေအနေတွေမြန်မာနိုင်ငံမှာဘယ်လောက်ထိရှိနေသေးလဲ
ဟုတ်ကဲ့ခင်ဗျဟိုကျွန်တော်ဒီအောက်ပြည်တွေဆော့ဖို့တော့ပဲတော်တော်လေးချိန်ချိန်ပြတ်မပြောပါအချက်ပဲကျွန်တော်အဓိကထောက်ပြချင်တာကတော့နောက်ဆော့ဆော့ဦးလေးမှာပြတယ်လေဦးရီအဘဒါမအားနေရညညာဘက်လက်ကိုဒေါ်လေးလက်နဲ့ပေါင်းပါလိုက်ခိုင်ခိုင်ခါကြောတော်တော်လေးကိုညာဘက်လက်ကိုမဆွဲနိုင်လို့ဒီဥပဒေပြထားမှာအဂရိလေးဆောက်ဖို့ကစာရင်နဲ့ဆောက်လို့ရပါတယ်ဗျာအရင်ကဘုရားဆက်ဆိုတဲ့အဖွဲ့ကြီးနဲ့လေးစိရှိကုန်တဲ့အဂရိလေးဆောက်ဖို့ကတွဲနေတာလေးစိရှိတပြည့်လို့မဆောက်ဘူးလို့ဖွဲ့လိုက်ဆောက်လို့ရဖွဲ့ကြီးကဘယ်သူလာလာနောက်ဆုံးကပြည်သူတယောက်ကစာပို့လိုက်တယ်သူရဲ့စာပို့မှတခါနဲ့နောက်ခံလိုက်ပြီးတော့အရေးယူကြတယ်အရေးကြီးတယ်အများကြီးဖမ်းခါတယ်အခုကကျတော့ဘလူးတော့ဖမ်းမှမသိဘူးစာတော့အော်ပြီးမှမတက်ခဲ့ပါဘူးနေပြည်တော်မှာအစစ်စစ်တော့ပြီးတော့မှအပေါ်အစစ်ဝင်စားဖို့ခက်တယ်ချင်းတိုင်တဲ့လူတော်မှပဲအထောက်ထဲမပြည့်စုံပြန်ဖမ်းမယ်ဥပဒေပေါ်ပြီးပြန်ထမ်းတော့သူစားတော့စစ်လေးခုနဲ့အဲတော့စစ်ဘင်းခုနဲ့ပြန်ထမ်းတဲ့ဥပဒေကြီးအောက်ရီတော်မှပုံပေါ်အားပေးရရောက်ပါတယ်ကျွန်တော်တမတီလက်ရှိတဲ့နိုင်ငံကြီးတွေမှာတော့အားရဆိုင်ဒီပေါ်လည်းမတလဲတော့ပြစ်သပလိုက်သေးတာပမာဏလိုက်လို့လောက်တာမရှိသေးဘူးခင်ဗျာကျွန်တော်တရားစီရင်ဆိုကြောက်ချက်ခေါ်ဖြစ်တယ်ပါတော်လို့အရင်ကမှမရှိသေးဘူး။အဲ့တော့အင်းနဲ့ဦးပဲမပေါ်သေးပါဘူးလို့ပဲကျွန်တော်ပြောပြရစီဗျ။ဟုတ်ကဲ့
။ဟုတ်ကဲ့ပ
ဲ။ဒါကြောင့်ကျွန်တော်တို့အချိန်များလို့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဖို့တခြားဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်တူကတော့ဒီဥစောလွင်မှာဟိုမြန်မာနိုင်ငံရပါပဲဥစောလွင်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
မတန်းစစ်ဖွဲ့စည်းပုံရမြန်မာနိုင်ငံမှာအဲ့ဒီလိုက်စားမှုတွေကကျွန်တော်တို့အောက်ချီအာဏာပိုင်ရဲ့လုပ်ငန်းတွေကလုံးဝမကြောင်းရသေးပါဘူးကျွန်တော်တို့ဆက်တူကိုယ်စားလှယ်ဒေါထုမြေတို့ဟိုဥကျလွင်တို့ဥတန်းမဦးတို့ကျွန်တော်တို့စီဝေါရောက်လာပါတယ်အာကျွန်တော်စိတ်နှံ့ကြည့်ပါရဟိုရင်းလို့သားတွေအားထောက်ပိုက်ပြီးပြီအာကျေးဇူးဆုံးရှုံးတာကိုဟိုတရရဲ့ရင်းနာပိုင်းဟိုရင်းနာကုမ္ပဏီကသဘာဝတရားကုမ္ပဏီကနေပြီးတော့ဟိုတွားတဲ့တင်းတို့တွေနောင်ရင်းလို့ကြားတင်းတို့ကိုအာဟိုအဲ့တင်းတို့ရောက်အားထောက်ပိုက်ပြီးပြီးသွားကြပါတယ်ဒါကိုရှင်းလင်းပေးပါလို့အဲ့ဆွတ်တကူစရင်းများကိုတင်ကြတာလုံးဝကိုသူတို့ကအရေးယူတင်ပြနိုင်ခွင့်မရှိပါဘူးနောက်ကကျင်းရရခန္ဓာကျိုးဒီစီလီယာစီဟိုဆရာဆရာဆန်းဆရာမမြခဲထားတဲ့အနေနဲ့အာ900ကျော်လောက်ခေါ်ပါရင်လူပေါင်းအနည်းဆုံးကတော့9000လောက်ပေးရပါခင်ဗျာ6လားဟာအာဟိုရွေးတဲ့ခါမှာသူတို့ရဲ့ငွေရွေးဟိုဆုံးချလာရှိရပါတယ်ရွေးတဲ့ခါမှာခုတလောက်မရွေးဘူးဒါအားရရဲ့ဈာမကလုံးဝအောက်ချီတင်ညာရေးဟိုကိုရှူရေးအလုံးဝေးကြီးဗန္ဒိုင်းရလဆလုံးဝမပြောင်းနေသေးပါဘူးဆိုတာကျွန်တော်တွေ့ရတယ်ခင်ဗျာဒါတော့ပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့စာပေးပို့ပြီးတော့ဟိုပြောထားတဲ့ပုံစံတွေလည်းရှိနေပါတယ်သိတယ်အရင်ဆုံးဟိုတယောက်ကပေးစာတော့ကျွန်တော်ဖော်ပြခြင်းမှာသူကတော့အမေရိကန်ပြည်တော်စုကမောင်တသနာပါခင်ဗျာသူပေးတဲ့စာကိုမဆုမဖ
တ်ဘူးဆိုရအနေနဲ့နှစ်ပေါင်းများစွာအမြင့်တွယ်နေတဲ့အဂရိလိုက်စာတိုက်ဖြတ်ရေးကိုထိထိရောက်ရောက်တိုက်ဖြတ်နိုင်မှုရန်ပြည်ထဲရေးဟာကာကြုတ်လက်အောက်မှာပဲရှိနေတဲ့အတွက်အနေငယ်ခက်ခဲနိုင်ပေမဲ့အိုးရင်ဦးစီးဌာနနဲ့မြေစင်းဌာနတွေဟာအစိုးရလက်အောက်မှာရှိနေတဲ့အတွက်အဓိကကင်တွယ်ဖို့လိုအပ်နေတယ်လို့ယူဆမိပါတယ်။ဒီဌာနကြီးနှစ်ခုကိုထိထိရောက်ရောက်ကင်တွယ်လိုက်တာနဲ့အခရီးလိုက်စားမှုတွေဘလောက်တောင်ကြီးကြီးမားမားပြုတ်လုထားတယ်ဆိုတာပေါ်လာပါလိမ့်မယ်။ဒါ့အပြင်စစ်အစိုးရတွေလက်ထက်တုန်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအနီးကပ်စောင့်ကြည့်ဖို့ကလွဲပြီးတော့ဘာအတွက်နဲ့မှမလိုအပ်တော့တဲ့ရက်ကြီးအဖွဲ့တွေကိုလုံးဝဖျက်သိမ်းတင်တယ်လို့ယူဆမိပါတယ်။ဒီအဖွဲ့တွေကကြာလာတော့တရားဝင်အမှုပွဲစားတွေလိုမျိုးဖြစ်လာပြီးအောက်ခြေအကျင့်ပြတ်ခြားစားမှုကိုတွင်းတွင်းကြဲကြဲပြုတ်လုလာနေကြပါတယ်ဘလောက်ထိတောင်မှစိုးဝါလာနေတယ်လဲဆိုလို့ရှိရင်ပြပမှာ10နှစ်10မိုးအလုံးလုံးနေကြတဲ့သူတွေတိုက်တေကားတွေနဲ့မနေနိုင်ပေမဲ့ရက်ကျေးဥက္ကဋ္ဌ5နှစ်ဖြစ်ုံနဲ့တိုက်တေကားတွေအပြင်သားသမီးတွေကိုအနေအဆုံးစင်ကာပူနိုင်ငံကိုဆစ်လွတ်နိုင်တဲ့အခြေအနေမျိုးထိတောင်ရောက်သွားကြပါတယ်ရန်ကုန်မြို့ရဲ့တချို့သောရက်ွက်တွေထဲမှာဆိုရင်ဥက္ကဋ္ဌလက်မှတ်ထိုးဖို့ရုံသွားနေစရာတော့မလိုပါဘူးအိမ်နိုင်ရာရောက်ဥက္ကဋ္ဌကကိုယ်တိုင်လက်မှတ်လာထိုးပေးပါတယ်သူရဲ့ခီးဆောင်အိတ်ထဲမှာရုံးတစိမ့်တုံးနဲ့လိုအပ်တဲ့ပစ္စည်းအားလုံးအရန်သင့်ပါပါတယ်။သူတို့ကနေတဆင့်ရဲထွေအုပ်နဲ့လာဝကတွေဆက်သွယ်ပြီးတော့အားလုံးကိုအဆင်ပြေအောင်လုပ်နိုင်ပါတယ်။ဒါကြောင့်မို့လို့အစိုးရအနေနဲ့အမိုက်ကအစပြက်သက်ဖျားအထိမီးမလောင်နိုင်အောင်လို့ဒီရဲကြီးအဖွဲ့တွေကိုဖျက်သိမ်းဖို့လိုအပ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျားတဲ့မောင်တက်တနာအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့ message တချို့လည်းပေါ်ပြကြမှာသေးတယ်။တယောက်ကတော့ဥုံကျင်တဲ့ဟိုသူကတော့မြို့နယ်ခရိုင်တိုင်းဌာနအားလုံးမှာဖွဲ့စည်းပုံပြောင်းမှလက်ပေးလိုက်ရမှုပပျောက်ပါလိမ့်မယ်။နောက်သူကတော့မခန့်ခိုင်ပါတဲ့။သူကလက်ပေးရသူကိုအပြစ်မပေးပဲလက်ပေးလိုက်ယူရသူကိုအရေးယူမယ်ဆိုရင်ပိုထိရောက်ပါလိမ့်မယ်ဆိုပြီးသူကအကြံပေးပါတယ်။နောက်တစ်ယောက်ကတော့ဇာခိုင်းနဲ့သူကတော့မြန်မာနိုင်ငံမှာအခရီးလိုက်စားလာတာနှစ်ပေါင်း69နှစ်ကျော်ပြီးဗမာစစ်ဖို့လူတစုပဲကောင်းစားတယ်။တာမန်ဝန်ထမ်းကအခရီးမလိုက်စားရင်လက်စားနဲ့မလောက်ငါဘူး။အစိုးရကလုံလောက်တည်တည်ပေးပါလားတဲ့။ဘသူမှအခရီးလိုက်စားမှာမဟုတ်ပါဘူးဆိုပြီးသူကရေးပါတယ်။ဆိုတော့ဒီပြဿနာရဲ့အရေးမြစ်ကဘာဖြစ်မလဲ။ဒီဝန်ထမ်းတွေဝင်မလောက်လို့လား။ဟိုတခုရှိတာမေးခွန်းမေးစရာရှိတာဝန်ထမ်းတွေကဝင်ငွေမလောက်လို့ဆိုရင်ပဲဟိုဝင်ငွေလောက်ငါရသားနဲ့ဟိုအခရီးလိုက်စားကြတဲ့အရာရှိကြီးတွေလည်းရှိနေဆိုတော့ဒါတွေကြတော့ဘယ်လိုလုပ်မလဲဆိုတော့လည်းမေးစရာဖြစ်လိမ့်မယ်ထင်ပါတယ်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာကဟိုပြင်ဆင်ဖို့ဆိုရင်လူတွေကိုအဓိကပြင်ရမလားမူတို့စနစ်တို့ပြင်ဖို့လိုလားဟိုရှင်းနေဦးတင်းတန်းဦးတဘောတာဆွေးနွေးပြပါဦးခင်ဗျာ
အဲကျွန်တော်တော့နောက်ခုစလုံးပြင်ရမယ်ဗျာနောက်တစ်ခါဟိုစလာတဲ့ဟိုအမျိုးသားပြန်လဲတင်မြတ်ရေးဆိုပြီးတော့ခရိုမီတွေနဲ့
โอเค
သူတို့ကျူးလို့နေပြစ်မှုတွေကိုကာဝယ်ပြတာပြောပါပန်နေလို့ကျွန်တော်မယူဆဘူးဗျာဟိုသူတို့ကိုကျွန်တော်တို့ကဟိုဘာလို့ ਆ မယ်ညာလို့မတို့ပြောတာပေါ့တို့ရတယ်ပေါ့ဗျာတို့ကြက်ရမယ်နေရာမှာတရားပါလို့ပြောတယ်ကုသကုကြအိထဲထဲသွားတဲ့ကိစ္စမတန်တဆပေါ့ဗျာတိုင်းပြည်နစ်နာအောင်လုပ်သွားတဲ့ကိစ္စတွေကခွင့်မလွတ်သင့်ဘူးဗျာဒါတွေကပြစ်မှုတွေဖြစ်တယ်အဲ့တော့အဲ့လိုပြစ်မှုတွေကြတော့ပြစ်မှုနဲ့အတူတူပေါ့စုံစမ်းစစ်ဆေးဖို့လိုမယ်နောက်တစ်ခါကျွန်တော်တို့အခုအများကြီးတွေ့နေရပဲမတုံးတဲ့လေမြေဒီအေကတွေအများကြီးပြေးထားအခုမှပြန်တွေ့နော်ဥပဒေနဲ့မညီပဲနဲ့လူတွေ
ဟုတ်โอเคဦးသိန်းသန်းဦးရဲ့တယ်လီဖုန်းလိုင်းအသိမကောင်းပါဘူးခင်ဗျာအခုကျွန်တော်ပြန်ပြီးဆက်သွယ်ပါမယ်အခုဟုတ်လောစေတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဖိတ်ခေါ်ထားတဲ့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုအလှည့်ပေးမှဖြစ်ပါတယ်အရင်ဆုံးကတော့ဟို slime ပွေကုန်းပါရန်ကုန်မြို့ပါ slime ပွေကုန်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคเสียหัวအချစ်ပြတ်ချက်ဆမှုဆိုတဲ့ဥစ္စာကတော့ကျွန်တော်ဒီဝင်ကြီးဒီဝင်ကြီးချုပ်ဒီကိုတော့ကျွန်တော်အနိကမဆွေးနွေးချင်မှမပြောလို့ပါဘူးဒီအောက်ခြေကဝန်ထမ်းအဖွဲ့စည်းတွေရဲ့အချစ်ပြတ်ချက်ဆမှုကျွန်တော်နည်းနည်းဆွေးနွေးချင်တယ်ဘာလို့လဲဆိုရင်တော့ဥပမာကျမ်းမာစီဝင်ကြီးဌာနလေးအောက်ကကျမ်းမာစီဦးစီးဌာနပြည်သူ့ဟောဆေးရုံတွေပေါ့ဥပမာမြို့နယ်ဆေးရုံမှာဆိုရင်မြို့တကုံမှာဆိုရင်တော့ဟောတားဖွားတဲ့ဟိုဘာလဲအမျိုးသမီးတွေလာတဲ့အခါမှာသူတို့အယူယူမွေးဖွားရင်တောင်မှအဲ့ဒီဆီယာမတွေကဆဲ့ဥကြီးနဲ့ဟိုတွေးပြီးတော့မှအဲငါးတောင်းအလှငွေထည့်ရမယ်ကရောရမယ်ဆိုတဲ့ဥစ္စာကတဇဝင်းပုံစံနဲ့အဲ့ဒီတော့လာတဲ့သူတွေဆိုတော့သူတို့ကကြောက်ပြီးတော့မှအဲ့ဒီဥစ္စာကလက်ပစ်လိုက်ယူဆိုတာဟိုသဘောမထားတော့ဘဲနဲ့ပေးရမယ်ကမ်းရမယ်ဆိုပြီးတော့အဲ့ဒီပြည်သူလူထုကိုယ်တိုင်ကဒီအတိညာမရှိကြလားသို့မဟုတ်အားနာလားသို့မဟုတ်ကြောက်တာလားတော့မသိဘူးအဲ့လိုမျိုးဟိုမြုပ်နေဆဲ့ဝင်တို့ဘာတို့မှကျွန်တော်ကိုတွေ့ရှိနေတယ်နော်အဲ့ဒါကြောင့်ဒီဥစ္စာကိုတိုက်ဖြတ်နိုင်ဖို့အတွက်တော့ဘသူတွေကဟိုအဓိကလောက်ရမလဲဆိုရင်ထွတ်တော်အမတ်ဒီဒီမြုပ်နေကထွတ်တော်အမတ်ဒီကပြည်သူထွတ်တော်မျိုးသားထွတ်တော်ဟိုနောက်ပြီးတော့မှဟိုဘာလဲပြည်နေနဲ့တိုင်းနေသားကြီးထွတ်တော်မှာဥမာနေဆုံး၃ရောက်ရှိတဲ့မြုပ်တွေမြုပ်နေမှာသူတို့ကအဲ့လိုမျိုးအချင်းပြတ်ဆက်ဆက်မိုးရှိနေတဲ့နေရာကိုသူတို့ကမတွားဘူးတွားရင်တော့သူတို့ဟိုပြည်နေအိမ်ကြီးကိုဝုတ်ပြီးတော့မှဒီငါအကြောင်းပါတယ်ကြွေဒီအေးဆေးနေဆိုတဲ့ပုံစံနဲ့တကယ်တမ်းကျထွတ်တော်အမတ်ဆိုတာတာမန်တရားအနေနဲ့ဟိုဒါထွတ်တော်မဆိုတာတိချမလို့ပါဘူးအမှစုံစားရမယ်ပြီးရင်တော့လူဒီဟိုဇက်ကွက်သားပြည်သူတွေကိုလည်းစုံစားရမယ်အဲ့ဒါမှသူတို့ကဒီအစိုးရအုပ်ချုပ်သူတွေကိုတိုင်တားနဲ့ပြောပြတယ်ဆိုရင်တော့ပိုကောင်းမယ်အခုကကျွန်တော်တို့အယက်သားတွေကတော်ပြောရင်ဟိုဗါလေတရားဆွဲတာတို့ဘာလို့ခံရတယ်အဲ့တော့ထွတ်တော်အမတ်ကြီးကအခုချိန်ထိသူတို့အကရိလိုက်ဆောင်မှုကိုဇော့ကြအောင်တိုက်ချက်မှအင်တာမအားနေတယ်လို့ကျွန်တော်လည်းတုံ့တက်ချင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့စာရီးကတော်တော်များပါတယ်ကျွန်တော်ဒီထဲမှာနောက်ထပ်ကြံနေသေးတာတွေကိုဖော်ပြချင်ပါတယ်မိုက်တန်စင်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်အုံးကျင်းဆိုတဲ့နာမည်နဲ့ပို့ထားတဲ့တယောက်ကတော့မြို့နယ်ခရိုင်တိုင်းဌာနအားလုံးပါဖွဲ့စည်းပုံပြောင်းမှလက်ပေးလက်ယူမှုပြောင်းမှပါလို့ရေးသားထားပါတယ်မခခိုင်ကတော့လက်ပေးတဲ့သူကိုအပြစ်မပေးဘဲလက်ယူတဲ့သူကိုရေးယူမယ်ဆိုရင်ပို့ပြီးထိရောက်ပါလိမ့်မယ်လို့ဆိုထားပါတယ်မက်ဇာဂျီကတော့မြန်မာနိုင်ငံမှာအဂတိလိုက်စားတာနှစ်ပေါင်း69နှစ်ရှိပါပြီ။ဗမာစစ်ဘိုလ်လူတစုသာကောင်းစားကြတယ်။တာဝန်ဝန်ထမ်းကအဂတိမလိုက်စားရင်လာစားနဲ့မလောက်ငါဘူး။အစိုးရကလုံလောက်တီထိပေးပါလား။ဘယ်သူမှအဂတိလိုက်စားမှာမဟုတ်ပါဘူးဆိုပြီးရေးသားထားပါတယ်။နောက်တစ်ယောက်ကတော့ကျော်စင်မိုးပါ။ NLD အရက်သားအစိုးရလက်ထက်မှာဌာနဆိုင်ရာဝန်ထမ်းတွေကိုအမှန်တကယ်လက်ပေးလက်ယူမှုတွေကိုအရေးယူမီဆိုပါကကျွန်တော်အနေနဲ့အကြံပြုချင်တာကဌာနဆိုင်ရာယုံဥပမာမြို့နယ်လာဝကကိုဝင်ရောက်စစ်ဆေးမှုအမှန်တကယ်ပြုလုပ်ခြင်းပါက အကြောင်းကြားခြင်းမရှိဘဲရုံးလုပ်ငန်းဆောင်ရွက်ချိန်မှာရှောင်းတခင်စစ်စစ်ရေးယူမှုချိန်တဲ့တပြေးညီကြိုးသားရင်သားမခွဲကြဘဲရေးယူမယ်ဆိုရင်အောင်မြင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးရေးသားထားပါတယ်။နောက်တစ်ယောက်ကတော့ကိုတန်းစိုးငွေဆောင်ဆိုတဲ့နာမည်နဲ့ရေးသားထားတာပါ။အာဂရိရှိတာပေါ့ဘမရှိလဲဆိုအောက်ချိန်မှာရှိတယ်။ကျေးလက်တွေဆိုပူတော်ဆိုးတယ်။ရေမောင်းလိုက်စင်လုတ်တယ်လုတ်တက်တယ်ဗျာအဲ့ဒါလဲအဂတိနဲ့သွားနေတာပဲရေမောင်းလိုက်စင်လက်မှတ်ဆိုတာတင်မင်းတမန်လက်မှတ်ငွေပေးပြီးယူနေရတယ်ပပြောက်အောင်ဆိုရင်ပြည်သူဝန်ထမ်းတွေပြည်သူတွေတဲကသာစင်ကြည့်စင်ကြည့်ရတဲ့သူတွေကလည်းငါတို့ဟာပြည်သူတွေတဲကပြည်သူတွေပါလားဆိုပြီးခံယူထားနိုင်ရင်ပြီးပြီဆိုပြီးရေးသားထားတာ
ပါဟုတ်ကဲ့ကျေးဇူးပါမဲဒီတန်စင်နောက်ကျွန်တော်တို့ဟိုအတန်ဖိုင်နဲ့ပေးပို့ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါသေးတယ်သူကတော့ဟိုကြံခင်းမျိုးကဥကျော်လင်းပါဥကျော်လင်းရဲ့သဘောထားကိုလည်းနားထောင်ကြအောင်ပ
ါလက်ပေးလက်ယူမှုရောနဲ့ပပြောက်ဖို့အတွက်ပထမအဆုံးချက်ကတော့နိုင်ငံခေါင်းဆောင်ရဲ့မူဝါဒနဲ့ပြတ်သားတဲ့လှုပ်ဆောင်ချက်ကအဓိကဖြစ်ပါတယ်။တပါတီအာဏာရှင်စနစ်ဖြစ်ပေမဲ့တရုတ်ပြည်ရဲ့ပြတ်သားတဲ့တိကျကင်တွယ်မှုမျိုးကိုတော့အတွေ့ယူရမှာပါ။မြန်မာပြည်မှာကတော့ဒီမိုကရေစီဆိုတာကင်တွယ်ခွင့်ရတဲ့ဝန်ကြီးဌာနတွေကစပြီးတိတိကျကျအရေးယူပြရပါလိမ့်မယ်။ဒေါ်ဆန်းစုကြည်စင်ကာပူမှာပြောခဲ့သလိုဝန်ကြီးတွေကလက်မစားပေမဲ့အစဉ်စဉ်သောအောက်ခြေတွေကလက်စားမှုနဲ့အသားကျနေတဲ့အခြေအနေကနေရုတ်ထွက်ရမှာမို့ပြည်သူပြည်သားအလုံးကဝိုင်းဝန်းမှသာအကျင့်ပြက်လက်စားမှုရောနဲ့ပပျောက်သွားမှာပါ။ဆူဆဲ့အရေးကင်းပြီးကစားတက်လာတဲ့စစ်အစိုးရရဲ့လက်ပေးလက်ယူမှုတိုက်ဖျက်ရေးကြွေးကြော်တာနေကြောင်းဌာနဆိုင်ရာအချို့ရဲ့လှုပ်ဆောင်မှုတွေမှာလက်ပေးလက်ယူမှုအနေငယ်ရောနဲ့ပပျောက်ခဲ့ပြီမဲ့မကြာခင်မှာပဲမြမဆူဆဲ့လေးလမ်းစဉ်ခက်ခဲတဲ့တောင်ပို့ဆိုးပြီးဆန်းကျင်တင်ခဲ့ပါတယ်။ပါတီခက်ကပါတီဝင်တွေအခွင့်အထူးအနေငယ်ခန္ဓာကလွဲရင်လက်ပေးလက်ယူမှုတိတ်မကြီးကျယ်ခဲ့ပါဘူး။ဦးသိန်းစင်အစိုးရရဲ့တန်ရှင်းသောအစိုးရကောင်းမွန်သောအစိုးရဆိုပြီးတက်လာကစားကကိုရီးတစ်ခုကိုပြောရရင်အခွန်ရုံးသွားအခွန်ဆောင်တိုင်းကိုဦးစီးအတွက်ငွေနဲ့ဝန်ထမ်းတွေအတွက်ပေးနေရတဲ့ဆောင်ရွက်စာတမ်းကြီးတွေလုံးဝမကောက်ခံတော့တဲ့အပြင်ပေးနေကြအတိုင်းပေးခဲ့တာကိုတောင်းနိုင်ငံတော်ကိုတာဝန်ထမ်းဆောင်နေတဲ့အခါမှာလဲခွန်နှန်းနေဖို့တာဝန်ကျေပြီးဖြစ်လို့သူတို့ကိုပေးဖို့မလိုတဲ့အကြောင်းပြန်လဲပြောကြတာခံရပါတယ်တကယ်လဲမယူကြပါဘူးထိပ်ပိုင်းကလက်ပိတ်လက်ယူကြွေးကြော်တာနေပြော့လာပြီးလိုက်နာမှုအားနဲ့လာတဲ့အပြင်နိုင်ငံတော်သမ္မတကြီးဦးသိန်းစင်က၃သိန်းနဲ့မကျော်ရင်လက်ယူမှုမမြောက်ဘူးလို့ပြောပြီးကြတဲ့ကတဖြည်းဖြည်းအရင်ကတည်းပိုဆိုးလာပြီးသုံးသိန်းအောက်ပေါ်တင်လက်ငွေတောင်းမှုအစဉ်အဆက်ပြန်ဖြစ်လာခဲ့ရတာဟာဒီမိုကရေစီအစိုးရမတက်မီအထီးပါပဲခုလက်ကျွေးကြော်တာအတိုင်းတိုင်ကြတာတွေကိုထိထိရောက်ရောက်ပြတ်ပြတ်သားသားအေးအေးယူမပြရင်တော့အရင်တိုင်းပြန်ဖြစ်လာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လင်းမှာဆိုတော့သူထောက်ပြဟိုသူပြောတဲ့ထဲမှာအချက်တစ်ချက်ကတော့ဒီအချင်းပြက်ခြားစားမှုတိုက်ဖြတ်တဲ့နေရာမှာဟိုကျူးလွန်တဲ့သူတွေကိုအပြစ်ပေးအေးအေးယူအပိုင်းပါလာပါတယ်ဆိုတော့ဒီနေရာမှာလက်ရှိဥတွေနဲ့လုံလောက်မှုရှိရလားကျွန်တော်ဥသိမ်းတန်းဦးသဘောထားပြောပါအောင်ခင်ဗျာဥသိမ်းတန်းဦးကရှင်းနေလဲဖြစ်တယ်ဆိုတော့အခုလက်ရှိကျွန်တော်ဒီဇဲဥတွေကဒီအာဂိလိုက်စားမှုတွေကိုအေးအေးယူနိုင်မဲ့ခြေနေမျိုးတွေလုံလောက်ဖြစ်ရလား
ဟိုဟိုဥရီပြည်တာပြတ်ထန်းတတ်ပဲဖြစ်တယ်တော့လုံလောက်တယ်ဗျာပြည်တာတည်းဘယ်15နှစ်တူပါတော့ချတာဦးပစ္စည်းသိမ်းတာတွေလည်းပါတယ်ဒါပေမဲ့ကျွန်တော်ဆရာဦးကျော်တင်ပြောသလိုပဲဗျာကျွန်တော်မြင်တာဒါတပိလာယူကမလုံလို့ဗျာအဲ့ဒါဥပဒေအစ်စ်တွေဟာအဂတိလိုက်စားမှုတက်ခဲ့ဥပဒေလို့ဘာလို့ဖွဲ့ပြီးတော့ဟာကော်မတီဝင်15ယောက်တို့ပတ်စံနေအများကိုငွေကြီးအဆင့် level တွေကြီးထားကြမလို့ပါဘူးဆရာဦးကျော်တင်ပြောခဲ့တဲ့အတိုင်းကျွန်တော်တို့အရင်တုန်းကဗျာမဆာလာခစ်မတိုင်ငယ်ကမဆာလာခစ်မှာတော့အလုံးဆန်းဆန်းတော့အလုပ်လုပ်ခဲ့တဲ့ဒီစာသုံးလုံးအဖွဲ့ကြီးကအထူးဆုံးစစ်ဆေးအဖွဲ့ကြီးကိုခေါင်းဆောင်ကတကယ်တာဝန်ခံပြီးတော့တကယ်အဲ့ဒီလိုက်စားမှုတားမြစ်တားမြစ်ခြင်းနဲ့စိတ်ဓာတ်နဲ့လုပ်ကန်ဆောင်ရွက်နေဆိုရင်အထူးအဖွဲ့ဆောင်ဖွဲ့ရမလို့ပါဘူးဒီကနေဆက်သွားလိုက်လို့ရှိရင်ဖြစ်တယ်ပြထားပြီးမထောက်ကွာလို့ရှိရင်အဲ့ဒီလိုက်စားမှုတက်ခဲ့ဥတွေလည်းလုံလောက်တာပါပဲအဲ့ဒါတွေကမလုံတော့လို့ဥပဒေကမလုံလောက်တာမဟုတ်ဘူးဥပဒေကိုအကောင့်ထဲမှာပေါ်တာမလုံတာကြောင့်ဖြစ်တယ်ဥပဒေကလုံလောက်တယ်
โอเคเจซูပါကျွန်တော်တို့ဒီဟိုကျွန်တော်တို့ဆက်သွယ်ထားတဲ့ဟိုတော်တာရှင်တွေရဲ့တချို့လည်းထပ်ပြီးအလှည့်ပေးခြင်းပါတယ်အရင်ဆုံးတယောက်ကတော့ဥတုတပါခင်ဗျာမြန်မာနိုင်ငံပါပဲဥတုတသဘောထားလဲဆွေးနွေးပါခင်ဗျာ
ဟုတ်ဟုတ်ကဲ့ကျွန်တော်တို့အစွမ်းသာပြောတာပါเนาะဒီအဂရိတက်ချက်ရေးကော်မရှင်ဖွဲ့ထားတယ်အဲ့တော့အလုံးမဖြစ်ဘူးအခုဒေါ်ဆန်းစုကြည်ရဲ့ဆိုရ NLD တက်လာတယ်ကျွန်တော်တို့တစ်နှစ်ရှိတော့ဘောဆက်လာဒါမဲ့လက်ပြီးလိုက်ယူနေပတ်သက်ပြီးတော့အရေးယူမှုမရှိသေးတာကိုလည်းကျွန်တော်တို့တွားပြီးတော့တွေ့ရတယ်အဲ့တော့လက်ပြီးလိုက်ယူအဆုံးအခုထဲမှာဆွေးနွေးသွားတဲ့ပုံကူကြီးကဘယ်လိုဆိုအောက်ချီမှာအောက်ချီမှာအောက်ချီမှာအတိအကျဟုတ်တယ်ဘာကြောင့်လဲကျွန်တော်တို့လာစာနဲ့မလောက်တဲ့ပြဿနာတွေကအများကြီးပဲအဲ့တော့ထိပ်ပန်းရမပြောင်းတာအများတန်းအတွင်းဝင်နေညွှန်ကြားရေးမှုချုပ်တွေကစာမျက်စာနာပေါ့နော်ဥပမာအဲ့ကြောင့်သူတို့ကပုံမှန်အတိုင်းလုပ်နေကြဒီရန်ရားတစ်ခုလုပ်နေတဲ့သဘောဖြစ်နေတော့အဲ့တော့ဒီမှာကျွန်တော်တို့လက်ပြီးလိုက်ယူမပြအောင်အဲ့တော့ဘယ်လိုမျိုးပုံစံတွေကိုစပြီးတော့အရေးယူရမလဲကျွန်တော်တို့ဒီအများအားအတွင်းဝင်နေညွှန်ကြားရေးမှုချုပ်အဆင့်နေညွှန်ကြားရေးမှုအဆင့်နေကိုထိထိရောက်ရောက်ကင်လွယ်ရေးယူမယ်ဆိုတော့ရတယ်အခုအဂရိတိုက်ဖက်ရေးကော်မရှင်ဖွဲ့ထားတယ်
အခုချိန်ဒီတက်မှုကအရေးမယူသေးဘူးအဲ့တော့စောနာပြောတယ်လို့ပေါ့နော်ကျွန်တော်တို့အများကြီးလောက်ရမှာအဲ့တော့တကယ်တမ်းကျတော့အာဂရီတက်ဆက်ရေးကော်မရှင်ကိုဆက်ဦးလိမ့်နေဦးဆွေးနွေးသွားတယ်လို့ပေါ့စသုံးလို့ဝင်တဲ့ထဲပြန်ထည့်လိုက်ရင်ဒါပြီးပြင်းပြင်းဖြစ်လာမယ်စနစ်တကျကင်တွယ်နေရမယ်ဒါပေမဲ့အခုချိန်ကစာမျက်စာရဲ့ပေါ့နော်ဒီညွန်တိုင်းမှုကြောင့်အများအားတွင်းဝင်နေရဟိုယူမြဲယူရခက်တီတီပဲသူတို့ကလုံနေတာဒီဆိုဒါတွေဟိုသူတို့အနီးနားမှာရှိတဲ့ဝင်ကြီးတွေကကြက်မှတ်ပြီးတော့ဒါအလေးအမြတ်ရေးယူရမယ်ပေါ့နော်ဒီလိုမှမဟုတ်ဘူးဆိုတော့ကျွန်တော်တို့ကနာတာရှိယောဂါလိုပဲဒီအာဂတိတိုက်ဖက်ရေးကော်မရှင်ဟိုအာဂတိလိုက်စားမှုကရှိတယ်ပါဘာလို့ဆိုတော့ဒါနိုင်ငံတိုင်းမှာဟိုရှိနေတာတရုတ်မှာဆိုလဲကြည့်ရတည်တံပြီးတာစားနေကြတာပဲ
ဟုတ်တယ်
အဲ့တော့ကျွန်တော်တို့ကပေါ်တင်ပြောင်စားနေတာပေါ့နော်ဟိုဟိုရဲတင်းတင်းလုံနေတဲ့အလုပ်ရလုံရတူမလုံအောင်ကျွန်တော်တို့ကဥရီတွေရှိပြီးသားဥရီတွေကိုတက်ဝင်အောင်လုပ်ရမယ်ဥပမာဆုံးနာပြောတယ်ဟိုလက်ထောက်မျိုးနဲ့ပညာရေးမှုကတဲ့ဒီဟိုပါပေါ့နော
်
ဟိုဆရာဆရာမခန့်မှာဟုတ်တယ်ကျွန်တော်တို့လည်းဒီစားလုပ်အားပေးဒီမှာကျွန်တော်တို့ဆရာဖွဲ့ချုပ်ကတိုင်ထားတာအများကြီးပဲကျွန်တော်လည်းစာရီပို့တယ်ဟိုတချို့တွေဆိုပတ်စံပေးရမယ်ပြောင်တောင်းတယ်မြို့နယ်ပညာရေးမှုတွေဒီဆရာပညာရေးမှုတွေတိုင်းဒေသကြီးပြည်နယ်ပညာရေးမှုတွေကဟိုထောင်းနဲ့ဟိုတောင်းကနတိတ်တောင်းကနမကဘူးနော်တိတ်ကန9သိန်းပေးမှဒီနေစားလာပေးရမယ်
ဟုတ်ကဲ
့အဲ့ခါကျတော့ကျွန်တော်တို့ကဒီယာဒူးတိုးထွန်စွာမှာအခြေခံမှာတော်တော်ကိုရှိုးတယ်ဟိုတချို့တွေဆိုပတ်စံပေးလိုက်တယ်ဒီလူက9သိန်းပေးလို့ဟိုလူက10သိန်းပေးလို့ဆိုတော့10သိန်းပေးတဲ့လူကိုယူပြီးတော့9သိန်းပေးတဲ့လူကိုမပေးတော့ဘူးအဲ့ဆရာမျိုးတွေကအများကြီးပဲအဲ့တော့ကျွန်တော်တို့ကလက်ပြီးတဲ့ယူလုပ်တဲ့ခါမှာဟိုတော့မပေးတဲ့ကျွန်တော်တို့ကမရရင်ကိုနဲ့သူနဲ့အခွင့်အရေးတူတူပဲမရရင်တိုင်ပါအဲ့တော့တိုင်ဖို့ကလည်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ကသူ24နာရီဖွင့်ထားပြီးဖုန်းနံပါတ်တွေရောလိပ်စာတွေရောဒီလောက်ကြေညာနေပြီကျွန်တော်တို့အကြောဒီစနစ်ထဲကိုအကုန်လုံးပြည်သူပါမရမှာပေါ့နော
်
အဓိကတော့ပေးတဲ့လူကဘာလို့ဆိုအခွင့်အရေးရတဲ့လူပေးပါပဲအဲ့လူကိုဝိုင်းပြီးတော့ထိန်းနိုင်ရင်အဲ့လူလေးတဖြည်းဖြည်းပျောက်သွားနိုင်တယ်ဗျာနည်းမို့ဆိုရင်တော့ကျွန်တော်တို့ကဟိုမုံလုံးဆက်ကူပြတ်ဖြစ်နေမှာပေါ့နော်ဒီဟာတန်လျာလေဒီမှာအဲ့တော့အဂတိတိုက်ဖက်ကြီးကော်မရှင်ကရှေ့ဆိုးရမှာလဲ9နှစ်လောက်ခဲ့တယ်ဒါပေမဲ့တမှုမှာတမှုကအရေးယူတယ်
အဲ့
ဒါလေကျွန်တော်ဗိတ်ဖြစ်တဲ့လူပါမောက်ခချုပ်ဒေါက်တာကူကူကျော်စုကိစ္စပါဒါပေမဲ့အဲ့တုန်းကလည်းပါမောက်ခချုပ
်ဟုတ်ကဲ့ဆရာဆရာကြီးကျွန်တော်ဆွေးနွေးချေစုပါကျွန်တော်ကျန်တဲ့လူတွေလည်းနည်းနည်းအလှည့်ပေးခြင်းလို့ပါဆရာဟိုဆွေးနွေးတာခုလိုအသေးစိတ်ဆက်ရှိလက်ရှိဆွေးနွေးရလဲကျေစုတင်ပါတယ်ကျွန်တော်ခုနောက်တစ်ယောက်ကိုလည်းအလှည့်ပေးခြင်းပါတယ်သူကတော့ဦးမျိုးမြင့်ပါခင်ဗျမြန်မာနိုင်ငံရပါပဲဦးမျိုးမြင့်သဘောထားလူရင်းတူရင်းဆွေးနွေးပေးပါခင်ဗျဟု
တ်ဟုတ်ကဲ့ဆရာကျွန်တော်ကိုအဝိဒေကံဘာပြောအောင်ဆိုရင်အဲ့ဒီရက်ကြီးအဆင့်ကိုကိုပြီးပြအောင်ဖြစ်သိမှဟိုလိုမှဖြစ်ပါတယ်အခုလိုဟိုလိုတဲ့ပုံစံမျိုးဟာကျွန်တော်တို့ငါဖုံးနဲ့အောက်ကြီးရဲ့အဆင့်နဲ့ပြီးမှလောက်သွားတယ်လို့တကယ်ပညာရပုဂ္ဂိုလ်ဖြစ်လာလို
့ဟုတ်ကဲ့
တော့ဘောရမလုပ်လို့ရှိရင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ရက်ကြီး
โอเคကျွန်တော်တို့ဟိုတော်တော်ရှင်နေပြဖို့ထားတဲ့စာနှစ်ဆောင်ကြံနေပါသေးတယ်အဲ့ဒါလည်းကျွန်တော်ဟိုစီစဉ်ဆုံးမသက်ခင်မှာဖော်ပြခြင်းပါတယ်တယောက်ကတော့ဦးထွန်းဝေဖြစ်ပါတယ်ခင်ဗျာ
ဆိုရတဲ့လက်ထက်အကျင့်ပြတ်ခြားစားမှုတိုက်ဖြည့်ရေးဂျိုးပန်းလှုပ်ဆောင်နေတာမှန်ပါတယ်ဒါပေမဲ့အတိတ်ကဒုရဲကြီးမားစွာဖြစ်လာခဲ့တာဆိုတော့နှေးကွေးနေပါတယ်မြင်းမြင့်ထန်ထန်လှုပ်ပြန်ရင်လဲမလိုလားအပ်တဲ့အထင်းငော့တွေဖြစ်လာမှာဆိုရင်ဟန်တူပါတယ်ထိတ်တဲ့အေးမယူပဲတွယ်ဝိုက်တားစီတာတွေသာများနေတာတွေ့ရပါတယ်လပေးလက်ယူမှုတွေဘယ်နေရာမှာကြံသေးလဲမေးရင်နေရာစုံပဲလို့ဖြေပြစီသူလက်စားတာကိုအားကျကိုလက်စားတာကိုသူအားကျနဲ့မရရအောင်ဖန်တီးစားကြလို့ပါပြောရရင်နည်းနည်းတော့ငုတ်ရှူသွားပါတယ်ဗျောင်သိပ်မကြတော့ပါဘူးအစိုးရထိရောက်စွာအရေးယူနိုင်လို့မဟုတ်ပါဘူးဘာဖြစ်လို့လဲဆိုရင် social media လို့ခေါ်တဲ့ Facebook ပေါ်ကနေခံစားခဲ့ရတဲ့ပြည်သူတွေရဲ့ပေါက်ကွဲတန်ဆင်တွေကြောင့်ပါဒါကြီးဆက်လက်ဖြေရှင်းဖို့လှုပ်ဆရာကတော့လပိလယူကျူးလွန်မှုဥပဒေကိုပိုတင်းကျပ်ပေးပါပြည်သူတွေကြဲကြဲပြန့်ပြန့်ဖော်ထုတ်နိုင်အောင်စည်းကမ်းတကျဖြစ်အောင်ပုံမှန်66ဂါကြီးကိုပြင်ပေးပါကြည့်တတ်ရင်မြင်လွယ်ပါတယ်မလိုအပ်ဘဲခက်ခဲအောင်လုပ်ထားတဲ့လုံထုံးလုံနည်းတွေကို simplify ဖြေလျှော့ပေးပါအလုပ်ကိုင်းအခွင့်အလမ်းများဖော်ထုတ်ပေးပါ e-commerce နဲ့အမြန်အကောင့်ထဲဖော်ပေးပါခင်ဗျာ
โอเคဒါကတော့ကျွန်တော်တို့ဥထုံးဝရဲ့စာပါနောက်စာတစ်စာကတော့ဘကိုးတိုင်းမုံညွန်မြို့နယ်ကကိုစော်ကြီးရဲ့စာပါခင်ဗ
ျဟုတ်ကဲ့ခင်ဗျမြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဟာအစိုးရရန်တရာရဲ့ဌာနဆိုင်ရာနေရာတိုင်းလိုလိုမှာရှိနေသေးပါလက်ပေးလက်ယူမှုပပျောက်ဖို့ဆိုတာတော်တော်မလွယ်ကူနိုင်ဘူးလို့ကျွန်တော်ကတော့ထင်ပါတယ်ဘာကြောင့်လဲဆိုတော့ပေးသူနဲ့ယူသူတွေဟာနှစ်ဖက်စလုံးမကြည့်ဘူးတော့မှပေးရသူကဒီလိုပေးမှဖြစ်မယ်လို့နားလေလက်ခံနေရတဲ့အခြေအနေတွေရှိနေသေးမှုပါ ဥမာကျောင်းဆရာဖြစ်ခြင်းရင်အရေးချင်းစစ်ဆောင်ဝဲအောင်မီတာနဲ့ရွေးတဲ့အထဲပါဖို့ပေးရပါတယ်အမှုကလုပ်ဖို့ဖြစ်ဖြစ်တက်တာဖို့ဖြစ်ဖြစ်ငွေပေးရင်အစဉ်ပြေမှာတည်ကြတယ်လို့အားလုံးကနားလေထားကြပါတယ်တောင်သူတွေဆိုရင်လည်းစိုက်ပျိုးစရိတ်ထုတ်တဲ့အခါမပြောပါလောက်တဲ့ငွေပမာဏဖြစ်တဲ့1000ဖြစ်ဖြစ်900ဖြစ်ဖြစ်အကြောင်းမပေါ်တဲ့ဒေသဖွံ့ဖြိုးရေးအတွက်ပေးကိုပေးရမယ်လို့နားလည်ထားကြပါတယ်ဒီလိုလက်ပေးလက်ယူမှုတွေကိုတားဆီးနိုင်ဖို့အတွက်ကတော့အပြုသဘောလူလားသူတွေနဲ့တာဝန်ရှိတဲ့နိုင်ငံရေးပါတီတွေတိကျတည်ကြပြီးခိုင်မာတဲ့တရားဝင်လက်ပေးလက်ယူမှုတားဆီးရေးအဖွဲ့တွေပူးပေါင်းပြီးလိုအပ်တာတွေကိုပြင်ယူရပါမယ်ပြည်သူတွေကိုဓာတ်ရိုက်ပညာပေးနိုင်ရပါမယ်တောင်ဝန်ယူထားသူအသီးသီးနဲ့တောင်ဝန်ရှိသူအသီးသီးကလည်းအပြုသဘောဆောင်ရပါမယ်ယူသားရပါမယ်ပြည်သူလူထုဘက်ကလည်းရာဂိုင်းနှုံးပြည့်နှီးပါပူးပေါင်းပါဝင်လာနိုင်အောင်စူးစမ်းနိုင်ရပါမယ်တဲ့
ဟုတ်ကဲ့ပါခင်ဗျဟိုအခုတော့ကျွန်တော်တို့အစီအစဉ်ပြီးဖို့2မိနစ်လောက်ကြာပါသေးတယ်ဆိုတော့ကျွန်တော်ဟိုဦးသိန်းတန်းဦးကိုပဲအစီအစဉ်အဆုံးမသတ်ခင်မှာကျွန်တော်နောက်ဆုံးအနေနဲ့ဟိုမှတ်ချက်တစ်ခုကြားချင်ပါတယ်ဒါကတော့ဒီ NLD အစိုးရအနေနဲ့လည်းကိုရိုင်းကလည်းခရီးပေးထားတယ်အားရလိုက်စားမှုတွေတိုက်ဖြစ်မယ်လို့ပြောထားပါတယ်ဆိုတော့ဒီသူတို့အတွက်ဒီလိုသူတို့ခရီးပေးထားတဲ့အတိုင်းဖြစ်မလာရင်သူတို့အတွက်နိုင်ငံရေးအရာလည်းဟိုထိခိုက်နိုင်တဲ့သူတို့ပုံရိပ်လည်းထိခိုက်နိုင်တဲ့အခြေအနေမျိုးမှာအစိုးရအနေနဲ့ဟိုလုံမယ်ဆိုရင်ဘယ်အပိုင်းကိုပေါ့လေဟိုလုံလဲလုံနိုင်တဲ့ဆော့ဆော့ဆရာလည်းပြောတယ်ဥပဒေရာလည်းရှိနေပြီသားဆိုရင်တကယ်နဲ့အကောင့်ထဲပေါ်ဖို့ကဘယ်အပိုင်းတွေကိုစလုပ်ခြင်းလုံမယ်ဆိုရင်ဖြစ်နိုင်လဲဆရာ
ဟုတ်မှဆိုတော့ခရိုဒီတွေစခိုင်းရမှာပဲခရိုဒီတွေနဲ့ဒီဌာနဆိုင်ရာဟိုတွားလေသူတွေကတိုင်းပြည်ဘာနာတွေမျက်နှာအောင်လုပ်သွားတာပေါ့ဗျာအမတန်ရေးကြီးတဲ့နေရာမျိုးတွေကိုနှစ်ဘဲတစ်ဘဲပတ်စံနဲ့ငှားဆားသွားတာမျိုးတွေဒါတွေကအလွန်ထင်ရှားတဲ့ဥပမာတွေပေါ့ဗျာဒါမျိုးတွေပြန်ရေးယူပါစာတုံးတို့အဖွဲ့အစည်းကိုတကယ်ပြက်ပြက်တသားဥဆောင်တဲ့ခေါင်းဆောင်တဲ့တဲ့ထုတ်ထည့်ပြီးတော့အတိုင်းနဲ့ call center တွေဖွင့်ပေးလိုက်ပါဟုတ်တယ်ဆိုလို့ရှိရင်ရေးယူမဟုတ်ရင်တိုင်းတဲ့သူကိုရေးယူတဲ့စနေမျိုးတကယ်ပြပြသာသာဖြစ်ဖြစ်လုပ်လာမယ်ဆိုရင်ဖြစ်နေပါလေလုံးဝပြောက်သွားတော့အများကြီးရော့ကြတယ်လို့ကျွန်တော်မြင်ပါလေဗျ
ဟုတ်ကဲ့ကျေးဇူးပါဆရာဦးတင်တန်ဦးရေကျွန်တော်ပါဝင်ဆွေးနွေးပေးကြတဲ့ပုံကိုယ်လေးနောက်တစ်ခါဟို Facebook ကနေပြီးကျွန်တော်တို့မှတ်ချက်တွေပေးခဲ့ကြတဲ့ပုံကိုယ်လေးအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်တချို့မှတ်ချက်တွေတော့ကျွန်တော်တို့ဟိုအသေးမသေးတဲ့အတွက်မပေါ်ပြနိုင်တဲ့အတွက်လည်းတောင်းပန်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
စီစဉ်ထုတ်လို့ရမှုမဆုမွန်နဲ့ကိုအောင်လည်ဦးတို့စီစဉ်တက်ဆက်သွားတာပါဒီစီစဉ်ကိုခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုဒီနေ့ငွေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်ဒါရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင် VOA ကနေစနေနေ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုကိုရန်နိုင်ငံကကြေညာပေးပါမယ်ရှင်
အမေရိကန်နိုင်ငံရဲ့လုံခြုံရေးကိုတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်တာကိုအချိန်ကန့်အသတ်မရှိတားမြစ်လိုက်တဲ့သမ္မတရဲ့အမေနှစ်ရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတောက်ကြာနေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမောင်းမြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်ခဲ့ပြီးတဲ့နောက်လူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းသွားဖို့ကတူရကီနိုင်ငံအတွက်အရေးကြီးတယ်လို့တူရကီသမ္မတရေဂျက်တာယီအာရိုဝါနဲ့စနေနေ့ကတွေ့ဆုံပြီးမှပရိရှားဝန်ကြီးချုပ်ထရီဇာမေကပြောလိုက်ပါတယ်ခေါင်းဆောင်နှစ်ဦးဟာကုန်သွယ်ရေးကာကွယ်ရေးနဲ့အစွန်းရောက်မှုတိုက်ဖျက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းတူရကီသမ္မတအာဒိုဝန်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့ရောင်ပြုံးနျူကလ িয়ার စက်ရုံမှာရှိတဲ့ပလူတိုနီယံတပ်ပေါင်းမှုကနျူကလ িয়ার အစီအစဉ်ကိုပြန်ပြီးတော့စာကောင်းစနေနိုင်တယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုစောင့်ကြည့်နေတဲ့အမေရိကန်သုတေသနအဖွဲ့ကပြောလိုက်ပါတယ်Pacific ရဲ့ဝန်ဒေသတဝိုက်ကလူတော်များများဟာတရုတ်နဲ့တကူပွဲတော်ကိုဒီနေ့စနေနေ့မှာကျင်းပကြပါတယ်။လာမယ့်နေ့ဟာတရုတ်ရွာကျန်းနေဖြစ်ပါတယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတော့ထောင်နဲ့ချီတဲ့လူတွေဟာဘုံကျောင်းတွေမှာအမွေတိုင်တွေထွန်းကြီးပူဇော်ရင်းလာမယ့်နေ့တက်မှာကံကောင်းပြီးကျန်းမာဖို့ဝတ်ပြုဆုတောင်းခဲ့ကြပါတယ်။ Australia Open Tennis အမျိုးသမီးတူချင်းနောက်ဆုံး Final မှာတော့ Serena Williams ဘိုးဆွဲပြီးတော့ Grand Slam ဆုဖလာကို23ချိန်မြောက်ဘိုးဆွဲသွားပါတယ်။Melbourne မြို့က Rod Laver Tennis ကွင်းကြီးမှာစနေနေ့က Serena Williams နဲ့ Venus Williams တို့အကြိမ်နဲ့ကစားခဲ့ကြတာမှာ Serena Williams က 6-4 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ Grand Slam Plaque ကို23ချိန်မြောက်ပိုဆွဲသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုရနိုင်ကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ Maximum ဖြစ်ပြီးတော့ Engineer ကတော့ Suleiman Dalawi ဖြစ်ပါတယ်။ကျွန်မ Ethan စင်ပါရှင်။ VOA American The Manekin မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့တောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.